Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါစေ။ Washington ရော VOA American အတန်းကနေ2021 February 1ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ2440နဲ့51ဒိုင်းနိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။
မြန်မာနိုင်ငံမှာအခုမနေ့စောပိုင်းစစ်တပ်ကနေပြီးတော့အာဏာသိမ်းလိုက်ပြီးဆိုတဲ့သတင်းကြေပြန့်ဖြစ်ပေါ်နေပါတယ်။ VOA ကနေပြီးတော့စုံစမ်းများထားသလောက်ပြည်ထောင်စုတိုင်းအစိုးရဝန်ကြီးချုပ်အားလုံးဤပါနဲ့အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပါတီခေါင်းဆောင်တချို့ပြင်တက်ကြွလှုပ်ရှားသူတချို့ကပါစစ်တပ်ကနေပြီးတော့ဖမ်းဆီးခေါ်ဆောင်မှုတွေရှိနေပြီလို့သိရပါတယ်။နေပြီးတော့ပတ်ဝန်းကျင်ကအတော်ပြင်းများကိုလည်းဖုန်းလိုင်းတွေဆက်သွယ်လို့မရပါဘူး။စစ်တပ်ကအာဏာသိမ်းလိုက်ပြီလားဆိုတာကိုတော့ VOA အနေနဲ့သိကြအတိပြုလို့မရသေးပါဘူး။အခုဖေဖော်ဝါရီလ၁ရက်နေ့မှာတော့ပြည်သူ့ထုတ်တော်ကိုခေါ်ယူဖို့အတွက်မူလကနေပြီးတော့စီစဉ်ထားတာဖြစ်ပါတယ်။ဒီဖြစ်ရနောက်ဆက်တွဲအခြေအနေတွေကိုတော့ VOA website နဲ့လူမှုကွန်ရက်တွေမှာအချိန်နဲ့အညီတင်ပြပေးသွားပါမယ်
။ကျွန်မခင်မျိုးတက်ပါ။ဒီမနေ့ခင်သတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကံခံနေရတဲ့အမေရိကန်နိုင်ငံသားတွေအတွက်ကူညီကယ်ဆယ်ရေးရန်ပုံငွေအဖြစ်ဒေါ်လာ1.6 trillion အဆိုပြုထားတာကိုပြန်ပြီးပြင်ဖို့အတွက်သမရဂျိုးဘိုင်ဒန်ကစဉ်းစားမှာဖြစ်ပြီးဒီလိုလုပ်တာဟာတကယ်လိုအပ်နေတဲ့ပြည်သူတွေစီကိုထောက်ပံ့ငွေပို့ပေးနိုင်ဖို့ဖြစ်ကြောင်းသမရဘိုင်ဒန်ရဲ့အမျိုးသားစီးပွားရေးကောင်စီအကြီးအကဲဘရန်ဒစ်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဒီအဆိုပြုချက်ဟာနိုင်ငံတွင်းကြုံတွေ့နေရတဲ့စီးပွားရေးအကျပ်တဲကိုကြည့်ပြီးချိန်ဆတောင်းဆိုတာဖြစ်တယ်မယ်။အခု Republican ဆက်လွှတ်တော်မှ10ဦးတင်သွင်းထားတဲ့အဆိုပြုချက်အစ်စ်ကိုဆန်းစစ်ကြည့်နေပြီဖြစ်ကြောင်းပြောပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ဆေးဆုံးရသူဟာတနင်္လာနေ့မှာ4,000ကျော်နေပြီဖြစ်တယ်လို့နိုင်ငံတော်ဒီယောဂအတွက်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေနှေးကွေးနေတာနဲ့အတူနိုင်ငံစီးပွားရေးကလည်းရိုင်းနေနေတာဖြစ်ပါတယ်။အခုချိန်မှာအမေရိကန်စီးပွားရေးကိုအရင်လိုပြန်ပြီးဖြစ်လာအောင်ဦးစားပေးလှုပ်ဆောင်နေတယ်လို့လည်းဒစ်ကပြောပါတယ်။သမ္မတဘိုင်ဒန်ကအတိုက်ခံ Republican Party ဝင်တွေနဲ့အပေးအယူလုပ်လို့ဖို့ဆန္ဒရှိကြောင်းပြောကြားခဲ့တာပါ။ဒါပေမဲ့ဒီကယ်ဆယ်ရေးရန်ပုံငွေအတွက်ညှိနှိုင်းမှုတွေရှေ့ရှေ့လေးလေးလုပ်နေအစားလိုအပ်ရင်ဆက်တော်မှာမဲခွဲဖို့အတွက်ဒီမိုကရက်တစ်ပါတီဝင်တွေဘက်ကတိုက်တိုက်ကြွန်းကြွန်းလှုပ်ဆောင်လာဖို့ရှိကြောင်းလည်းပြောကြားခဲ့တာပါရုရှားနိုင်ငံမှာတနင်္လာနေ့ကဆန္ဒပြပွဲတွေအတွင်းဆန္ဒပြသူ4,000ကျော်ကိုရဲကဖမ်းဆီးထားတယ်လို့စောင့်ကြည့်ရေးအဖွဲ့ OVD Info ကပြောပါတယ်အစိုးရကဝေဖန်သူအတိုက်ခံခေါင်းဆောင် Alexei Navalny ကိုပြန်ပြီးလွှတ်ပေးရင်းသတင်းပတ်ကုန်ပိုင်းဆန္ဒပြပွဲတွေကိုဒုတိယကြိမ်မြောက်အဖြစ်တနင်္လာနေ့ကနိုင်ငံတော်ဆန္ဒပြခဲ့ကြတာပါ Navalny အမှုအတွက်February 2ရက်အင်ကာနေ့ကျန်းမာပွဲမဆခင်မှာနိုင်ငံလုံးချုပ်ဆန္ဒပြကြဖို့အတွက်နဗာနီရဲ့မိတ်ဆွေတွေကတောင်းဆိုခဲ့ကြပါတယ်ဒီနိုင်ငံမှာပြီးခဲ့တဲ့90နှစ်ကိုကြည့်ရင်ပုံမှန်မဟုတ်တာတွေ့ရသလိုဒီလိုဖြစ်နေတာကိုလက်မခံတဲ့အသူတန်းကိုကျွန်တော်တို့ပံ့ပိုးပေးဖို့လိုတယ်လို့ထင်ပါတယ်အခုတော့ဒါကိုနဗာနီကိုယ်တိုင်ကစခဲ့တာဖြစ်ကြောင်းဆန္ဒပြအကြောင်းသားတယောက်ဖြစ်တဲ့မက်ဆင်ကပြောပါတယ်ဗလာဒီဗော့စတော့စိတ်ကမ်းမျိုးအပါဝင်ရုရှားရဲ့အရှိတားနဲ့ဆိုင်ဘီးရီးယားဒေသမှာဆန္ဒပြပွဲတွေစတင်ခဲ့တာဖြစ်ပါတယ်။မြို့တော်မော်စကိုနဲ့ဒုတိယမြို့ကြီးဖြစ်တဲ့စိန့်ပီတာစဘတ်ကဆန္ဒပြပွဲတွေမှာအဖမ်းဆီးခံရသူက250ကျော်ရှိပါတယ်။မော်စကိုမြို့မှာတော့ဗူဒာယုံကြီး9ယုံကိုပိတ်ထားကြောင်းနဲ့မြို့လယ်ကောင်ကိုလာရောက်မှုကိုကန့်တတ်ထားကြောင်းမော်စကိုရဲကကြေညာပါတယ်။ဗြိတိန်ကနိုင်ငံပေါင်း17နိုင်ငံပါဝင်တဲ့ပစိဖိတ်ရံဝန်းနိုင်ငံများကုံသွေးရေးအဖွဲ့TPP မှာပါဝင်ဖို့အတွက်ရှေ့တင်းပတ်ထဲမှာတင်ဝင်လျှောက်ထားတော့မှာဖြစ်ပြီးနှိမ့်နိုင်မှုတွေကိုတော့နောက်မှဒီနှစ်ထဲမှာပဲစတင်ဖို့စီစဉ်ထားကြောင်းဗြိတိန်အစိုးရကပြောပါတယ်။ Australia, Brunei, Canada, Chile, Japan, Malaysia, Mexico, New Zealand, Peru, Singapore နဲ့ Vietnam နိုင်ငံတွေနဲ့ကုန်သွယ်ရေးတွေမှာအခွန်အခအများစုဖယ်ရှားပေးနိုင်တဲ့ CPTPP ကိုအားလုံးပါဝင်သောပစိဖိတ်ရံဝန်းနိုင်ငံများတိုးတက်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်မှာပါဝင်ခြင်းနဲ့ဆန္ဒရှိတယ်လို့ဗြိတိန်က EU ဥရောပသမ္မတနဲ့ခွဲထွက်ခြင်းကလေးကပြက်ပြက်သားသားပြောကြားခဲ့ကြတာဖြစ်ပါတယ်။ EU ကနေဗြိတိန်ခွဲထွက်တာတစ်နှစ်ပြည့်တဲ့နောက်ပိုင်းဗြိတိန်နိုင်ငံသားတွေအတွက်ကြီးမားတဲ့စီးပွားရေးအချို့မြန်ဆောင်ကျင်းပေးနိုင်မဲ့အလားတူမဟာမိတ်အသစ်တွေနဲ့လက်တွဲပြီးလှုပ်ဆောင်ဖို့လုပ်မှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ် Boris Johnson ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်နဲ့တာလီဘန်တို့ကြားရထားတဲ့သဘောတူညီချက်ကိုချီးပြီးအာဖဂန်နစ္စတန်နိုင်ငံထဲမှာနိုင်ငံတကာတပ်ဖွဲ့တွေမေလတတ်မှတ်ရက်ထက်ကျော်လွန်ပြီးနေသွားဖို့စီစဉ်နေတယ်လို့နေတိုးစစ်မဟာမိတ်အဖွဲ့အကြီးအကဲအရာရှိကြီး၄ဦးကပြောကြားလိုက်ပါတယ်။ဒါဟာတပ်တွေအကုန်ချုပ်သိမ်းပြေးဖို့တောင်းဆိုနေတဲ့ဒ တာလီဘန်တွေနဲ့နိုင်ငံတကာတပ်တွေကြားကျင်းမာမှုတွေမြင့်တက်လာနိုင်ခြင်းရှိနေတာပါ။ဧပြီလကမှမဟာမိတ်တပ်ဖွဲ့အလုံးရုတ်သိမ်းပေးဖို့မရှိဘူးလို့အရာရှိကြီးတူက Reuters သတင်းဌာနကိုပြောကြားခဲ့ပါတယ်။မနစ်ကအမေရိကန်အစိုးရအဖွဲ့ကသမ္မတဒေါ်နယ်ထရမ့်နဲ့တာလီဘန်တို့ကြားချုပ်ဆိုထားတဲ့သဘောတူညီချက်အရအာဖဂန်ကနေနိုင်ငံရချတ်တပ်တွေအလုံးမေးလာမှဖယ်သိရမှာဖြစ်ပြီးအပြန်လန်နေတဲ့တာလီဘန်တွေဘက်ကလုံခြုံရေးအာမခံချက်အပြည့်အဝပေးဖို့ပါရှိပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 MHz ဒိုင်းနိုမီတာ40 kHz 9.3 MHz ဒိုင်းနိုမီတာ51 kHz 9.85 MHz နဲ့ဒိုင်းနိုမီတာ190 kHz 15.5 MHz တို့ကနေထုတ်လည်ပေးနေပါရရှင်။တင်းနယ်အနေနဲ့ခင်တင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ကျမအင်ဂျင်နိုင်ပါလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကစန်တမန်တချို့ဟာအခြေအနေမှန်ကိုမသိဘဲယူဆချက်တွေနဲ့ထုတ်ပြန်ပြောဆိုနေတယ်လို့တက်မတော်ကဖြစ်တင်ဝေဖန်လိုက်ပါတယ်။ဒီကနေ့ရွေးကောက်ပွဲအတွင်းမဲမတမာမှုဖြစ်နိုင်တဲ့မဲဆယ်တန်းခွဲမဲစင်းရင်အရာ2020ရွေးကောက်ပွဲလုပ်ငန်းစဉ်ကိုတက်မတော်အနေနဲ့လက်မခံနိုင်တာကြောင့်ထုတ်ပြန်ပြောဆိုတာတွေရှိခဲ့ပြီးစန်တမန်တွေဘက်ကဒါကိုတည်တည်ချာချာစီစစ်လေ့လာတင်တယ်လို့လည်းတင်းမှုနေနည်းကထုတ်ပြန်တဲ့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ညာချက်မှာဖော်ပြထားပါတယ်။တက်မတော်အနေနဲ့ဒီမိုကရေစီစံနှုန်းအတိုင်းလိုက်နာကြဖို့တိုက်တွန်းအားပေးတာဖြစ်ပြီးရွေးကောက်ပွဲကော်မရှင်ရဲ့အစိုးရကိုတရားဝင်မင်းနောက်ဆုံးမဲစီရင်ထုတ်ပြန်ပေးဖို့တောင်းဆိုခဲ့တာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားရေးဌာနနဲ့ကုလသမဂ္ဂညီတူမြန်မာနိုင်ငံအခြေစိုက်တန်ယုံတချို့ကရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ဒါမှမဟုတ်ဒီမိုကရေစီအသွင်ကူးပြောင်းမှုကိုကြံ့ကြာစေဖို့ကြိုးပမ်းအားထုတ်မှုတွေကိုကန့်ကွက်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ထုတ်ပြန်ခဲ့ကြတာပါ။မနေ့ကထုတ်ပြန်ချက်မှာတော့တက်မတော်အနေနဲ့2008ဖွဲ့စည်းပုံကပေးထားတဲ့ရွေးကောက်ပွဲဆိုင်ရာစံနှုန်းတွေလိုက်နာစေဖို့ဖြစ်နိုင်သမျှလှုပ်ဆောင်မှုတွေလှုပ်သွားမယ်လို့လည်းဆိုထားပါတယ်။အဲ့ဒီလိုဖြစ်နိုင်သမျှလှုပ်ဆောင်မှုတွေဆိုတဲ့နေရာမှာတော့အသေးစိတ်ရှင်းရှင်းလင်းလင်းဖော်ပြထားတာမရှိပါဘူး။မြန်မာနိုင်ငံမှာအစ်တရွေးကောက်တင်မြောက်ခံရတဲ့လွှတ်တော်မတ်တွေအနေနဲ့ဒီကနေ့တနင်္လာနေ့မှာပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်အပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အသီးသီးမှာကျန်းပစ်စာချိန်ဆကြမှာဖြစ်ပါတယ်။2020နိုဝင်ဘာရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့စွပ်စွဲထားပြီးရွေးကောက်ပွဲရလဒ်ကိုစန့်ကျင်ကန့်ကွက်ကြောင်းကြေညာထားတဲ့တီထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်ကတော့လွှတ်တော်မခေါ်သေးဘူးဇန်နဝါရီလ15ရက်နေ့ကကြေညာချက်ထုတ်ကန့်ကွက်ထားပေမဲ့ဒီကနေ့ကျင်းပမဲ့လွှတ်တော်အစည်းအဝေးတွေကိုတမတက်ကိုတော့ယတိပြက်ပြောဆိုမထားပါဘူး။အလားတူရွေးကောက်ပွဲမှာမတမာမှုတွေရှိခဲ့တယ်လို့စွပ်စွဲထားတဲ့မြန်မာစစ်တပ်ကိုယ်စားလှယ်တွေလည်းလွှတ်တော်ကိုတက်မတက်အတိအကျပြောဆိုမထားပါဘူး။လက်ရှိတတိယအကြိမ်ပြည်ထောင်စုလွှတ်တော်အတွက်ရွေးကောက်ခံအမတ်ပေါင်း456ယောက်တက်မတော်သားကိုယ်စားလှယ်166ယောက်စုစုပေါင်း642ယောက်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD က396နေရာ83ရာခိုင်နှုန်းအထိအနိုင်ရထားတာပါ။ဒီတော်တွင်ဗုဒ္ဓဘုရားကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့နိုင်ငံတော်ကာကွယ်ရေးတပ်ကတို့ကမိပြအရာရှိကြီးတွေနဲ့တင်နန်းသားအရာရှိတွေကိုဗီဒီယိုကွန်ဖရင့်နဲ့အမှားစကားပြောကြတဲ့အထက်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းလို့ရတယ်လို့ပြောကြခဲ့တဲ့အတွက်ဆင်အာနာတိန်နာမျိုးဖြစ်မလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်။တတိယအကြိမ်ပြည်ထောင်စုလွှတ်တော်အစည်းအဝေးကိုတော့ဖေဖော်ဝါရီလ5ရက်နေ့မှာပြုလုပ်ဖို့ရာထားသတ်မှတ်ထားပါတယ်။ဒါပြင်လွှတ်တော်အစည်းအဝေးတွေကို COVID-19 စီကံချက်နဲ့အညီပြင်ဆင်ထားကြောင်း NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာကျော်စွာဦးက VOA ကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကပထမအတုပ်ပြန်ခေါ်လိုတဲ့ဒုက္ခသည်အရေးအတွက်ကိုမြန်မာဘက်ကဘင်္ဂလားဒေ့ရှ်အစိုးရကိုအကြောင်းကြားထားပြီးမကြာခင်မှာပဲစတင်နိုင်ပွဲရှိကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဒေါက်တာ AK Abdul Momen ရဲ့တနင်္ဂနွေနေ့ကပြောဆိုချက်ကိုကူကပြီးဘင်္ဂလားဒေ့ရှး BSS တရင်ကဖော်ပြပါတယ်။ပထမဆုံးပြန်ခေါ်မဲ့သူအရေးအတွက်ကိုမြန်မာဘက်ကပေးဖို့အကြောင်းကြားလာကြောင်းအစပိုင်းအနေနဲ့မျှတလက်တွေ့ကြတဲ့အရေးအတွက်ဖြစ်ကြောင်းနဲ့ဒုက္ခသည်ဌာနပြန်ရေးကိုစတင်လို့ကြောင်း Bangladesh University of Professionals BUP တက္ကသိုလ်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့နိုင်ငံသားရေးဝန်ကြီး Moment ကသတင်းထောက်တွေကိုပြောပါတယ်။ဒါပြင် Rohingya တွေနေရပြန်ရေးမြန်မာ Bangladesh တရုတ်တို့ကြားနောက်ထပ်သုံးဖွင့်ဆိုင်ညွှန်ကြားမှုချုပ် DG အဆင့်ဆွေးနွေးပွဲတွေကို February လပထမပတ်မှာပြုလုပ်ဖို့စီစဉ်ထားကြောင်းလည်းသူက ိုပါရယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့မြန်မာအစိုးရကလက်ခံအသိမှတ်ပြုခြင်းမရှိပါဘူး။ဟောင်ကောင်မှာနေထိုင်သူတွေအနေနဲ့ဗြိတိန်နိုင်ငံသားဖြစ်လာဖို့အခွင့်အလမ်းအတွက်ဗီဇာအသစ်ကိုတနည်းမနည်းဇန်နဝါရီလ31ရက်နေ့ကစပြီးစတင်လျှောက်ထားနိုင်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်2020ကဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေကိုတရုတ်အစိုးရကပြဋ္ဌာန်းခဲ့ပြီးတဲ့နောက်ဗြိတိန်အစိုးရဘက်ကအခုလိုဗီဇာအသစ်မျိုးကန့်လန့်ခဲ့တာဖြစ်ပါတယ်။ဒီအစီအစဉ်တက်ဖြစ်လာရတဲ့အကြောင်းရင်းမှာBritish National Overseas BNO လို့ခေါ်တဲ့နိုင်ငံရခြားမှာနေထိုင်ဖို့ထုတ်ပေးထားတဲ့ဗြိတိန်နိုင်ငံကူးလက်မှတ်ကိုဇန်နဝါရီလ31ရက်နေ့ကစပြီးတရားဝင်ခီးသွွားစာရဲစာရန်နေ့အဖြစ်အသိမှတ်ပြုတော့မှာမဟုတ်ကြောင်းတရုတ်နဲ့ဟောင်ကောင်အာဏာပိုင်တွေကကြေညာခဲ့လို့ဖြစ်ပါတယ်။ဗြိတိန်နိုင်ငံသားဖြစ်လာမဲ့အခွင့်အလမ်းတွေနဲ့ပတ်သက်လို့တော့ဟောင်ကောင်သားတွေကြားသဘောထားအမြင်အမျိုးမျိုးရှိနေပါတယ်။အယောင်စီးအဖြစ်လုတ်ကင်နေတဲ့အသက်25နှစ်အရွယ်အန်ဆန်လောကတော့ဗြိတိန်ကဟောင်ကောင်ထက်ဆိုင်ပိုကောင်းတယ်လို့ပြောပါတယ်။
တိုးဝဲဟာလို့ရတယ်။ညမရောကတာထက်ဆိုင်ဟော
လာ။ဒီလိုကိုတုံးပြီးဗြိတိန်ရွှေပြောင်းမှုကျွန်တော်စဉ်းစားမှာပါ။ဗြိတိန်မှာအခြေအနေအမျိုးမျိုးအထူးသဖြင့်စီးပွားရေးလိုမျိုးမကောင်းပေမဲ့နှိုင်းရှင်ရမယ်ဆိုရင်တော့ဟောင်ကောင်ထက်တော့ပိုပြီးကောင်းနေတယ်လို့ထင်ကြောင်းပြောသွားတာပါ။ဒီအစီအစဉ်ကိုပြီးခဲ့တဲ့နှစ်ကပထမဆုံးအကြိမ်ကြေညာခဲ့ပြီး BNO နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေအနေနဲ့ဗြိတိန်နိုင်ငံမှာ9နှစ်နေထိုင်ခွင့်ပညာသင်ခွင့်နဲ့နောက်ဆုံးနိုင်ငံသားအဖြစ်လျှောက်ထားခွင့်ပြုမှာဖြစ်ပါတယ်တနင်္လာနေ့နေ့ခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးတက်နဲ့အတူကျမအင်ဂျင်နိုင်ကတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင
် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာနိုင်ငံရေးတည်မှမှုကြောင့်စစ်တပ်ကအာဏာသိမ်းလေမလားဆိုတဲ့စိုးရိမ်သံတွေဒီအပိုင်းငယ်ထွက်ပေါ်ခဲ့ပေမဲ့တတိယအကြိမ်မြောက်လွှတ်တော်ညီလာခံတွေကိုပုံမှန်အနေထားအတိုင်းကျင်းပသွားနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တချို့ကပြောကြားလာတာကိုတင်ပြခြင်းပါလေတတိယအကြိမ်မြောက်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကိုဖေဖော်ဝါရီ1ရက်နေ့နဲ့2ရက်နေ့တွေမှာအတီးဒီစတင်ကျင်းပသွားဖို့ပြင်ဆင်ထားတာပါရခိုင်ပြည်နယ်မဲဆန္ဒနယ်မြေအမှတ်3ရခိုင်မျိုးသားပါတီ ANP ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကတော့လွှတ်တော်ကိုယ်စားလှယ်တွေတည်ခုနေတဲ့နေပြည်တော်စီမံရေးတာတဝိုက်မှာလုံခြုံရေးတစုံတရာခြားထားတာရှိပေမဲ့လွှတ်တော်ညီလာခံတွေကတော့ချောချောမောမောကျင်းပသွားနိုင်လိမ့်မယ်လို့တွက်ဆမိကြောင်းပြောပါတယ်
ကျွန်တော်တို့ကစီပင်အရေးကမှနေရတယ်လေကျွန်တော်တို့မရခင်ကတည်းကပဲဟိုစီပင်အရေးကမှကတော့ရဲရဲအဆောင်အဆောင်ပြီးရဲလုံခြုံရေးဆိုတော့ရှိတယ်ဒိတ်တိုင်းမှာရှိတယ်ဒီမှာကတော့ကျွန်တော်တို့အလီတော်မှာအဲ့ဒီလိုစစ်ကားတလို့ဘာလို့အဲ့ဒီလိုဒီပန်ချက်တင်းသားလို့ဘာလို့အဲ့ဒီလိုဟိုလုံခြုံရေးအပြင်းနဲ့သွားတာလားမရှိပါဘူးခင်ဗျာကျွန်တော်တို့စီးရနေရတာတော့ဟိုအဆူပြေပြေနဲ့သွားလို့မလုပ်တူပါတယ်ဘာလို့လဲဆိုတော့တမ်းမလို့ကလည်းအခု2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပဲတရားဥပဒေနဲ့အညီပဲသူဆောင်ရမယ်လို့ပြောထားပြီးသားလေအဲ့တော့ဒီမြန်မာပြည်မှာပြည်ချင်းဖွဲ့ချုပ်ကလည်းဒီလိုလေတရားဥပဒေနဲ့ညီထွက်တော်ခေါ်ယူမယ်လို့ပြောထားတယ်။အဲ့တော့မနေ့ကနေ့ဒီနေ့ထိအခြားတူရင်းအရာတင်းကျက်တဲ့အခြေအားတွေအစ်ဖြစ်လာတာမရှိခဲ့တဲ့အားလုံးချောချောမောမောဖြစ်လိမ့်မယ်လို့ယူဆပါတယ်ခင်ဗျာ
။မြေပြည်တော်မြို့နယ်မှာရှိတဲ့ဗိုလ်ချုပ်ကျေးရုံနဲ့လမ်းလေကကြာဝင့်ရုပ်တုတဝက်မှာစစ်စည်ရေးဂိတ်တွေနဲ့လုံခြုံရေးအပြည့်ချတာကြောင့်မြို့ကန်တွေကပြောပါတယ်။2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိနိုင်တယ်ဆိုတဲ့တက်မတော်ဘက်ကဆွဆွဲချက်တွေထွက်ပေါ်လာပြီးတက်မတော်သတင်းစာရှင်းလင်းပွဲနဲ့ကာကွယ်ရေးဦးစီးချုပ်တို့ရဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းပြောဆိုချက်တွေကြောင့်စစ်တပ်ကအာဏာသိမ်းလေမလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်ခဲ့တာပါဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီခေါင်းဆောင်ပိုင်းကလှုပ်တင်လှုပ်ထိုက်တာတွေကိုစီမံဆောင်ရွက်ထားတာကြောင့်အခုကျင်းပမဲ့တတိယမြောက်လွှတ်တော်ညီလာခံတွေကိုအောင်မြင်စွာကျင်းပသွားနိုင်မယ်လို့ယုံကြည်ကြောင်းမန္တလေးတိုင်းစင်ကံမြို့နယ် NLD ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဝင်းမြတ်မြတ်ကပြောပါတယ
်။ဤသူကစိုးရိမ်နေဆိုမဲ့ဒီပါတီကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒါအခေါင်းဆောင်တွေကလှုပ်တင်လှုပ်ထိုက်တာတွေကိုပဲလုပ်နေသလိုဒါလွှတ်တော်ကျင်းပဖို့စောင့်ရနေပါတယ်။တစ်ချိန်လုံးကလည်းပဲနိုင်ငံရေးအကြတဲ့တုန်းကလည်းဒီပါတီကလူတွေဟာဒေါ်အောင်ဆန်းစုကြည်အမှုပြုတဲ့အဖွဲ့ချုပ်ကောင်ကဥဆောင်နေနောက်ကနေတဆိုင်မမတ်လိုက်လာကြတာပဲဒီလိုနဲ့ပဲနိုင်ငံရေးမှုန်တိုင်းကိုဖျက်ဆီးခဲ့ရတယ်အခုလည်းလွတ်တော်တက်ရောက်ရေးကိစ္စမှလည်းဒီပါတီရဲ့ခေါင်းဆောင်နေရာတွေတော့မှအကုန်လုံးစီမံထားတယ်တဆိုင်မမတ်ပဲပ party gown on his seaman had it and Majamaru and Broma, Luru Guayume, or Bamaro Sikemaro, Suin, Achangara, Lumshiva, Wuda, Duam, Lugum, a chimney, Duamara, and the Hutuhale, Aung in Yeneve, and Tayakuan and Yame, Supromale, Sikema Shibare.
Don't we mean Yaga? Natona say, you call
ပထမဆုံးအကြိမ်ရွေးချယ်ခံရတာဆိုတော့ပြည်သူလူတော်မှာဘယ်လိုကိစ္စတွေကိုတင်ပြပြောဆိုသွားဖို့ရှိပါလဲ။ဒီရဲ့ဟိုပြည်သူလူတော်စသည်တက်ပြီးဟေးဆိုလို့ရှိရင်တော့အဓိကတော့ကိုဒေတာဖွံ့ဖြိုးရေးအတွက်ကိုဦးစားပေးပြီးတင်သွားမယ်။ပညာရေးတို့၊ကျန်းမာရေးတို့၊နောက်ဒီဒေတာမှာနေရာစိုက်ပျိုးရေးတွေရေးပို့ပြီးတော့မှရရှိအောင်ထားမျိုးတွေပေါ့။ဒါတွေကိုဦးစားပေးပြီးတင်သွားပါမယ်။
ဒီလိုလွတ်တော်နဲ့အမျိုးသားလွတ်တော်နှစ်ရပ်ပေါင်းလာတဲ့ပြည်တော်စုလွတ်တော်ကတော့ဇန်နဝါရီ9ရက်နေ့မှာကျင်းပသွားဖို့ရှိပါတယ်။လွတ်တော်ကျင်းပမှုနဲ့အစိုးရအသစ်ဖွဲ့စည်းဖို့ရက်နီးလာချိန်မှာပဲရန်ကုန်နေပြည်တော်မြို့ကြီးတွေမှာတက်မတော်ထောက်ခံပွဲတွေကိုဇန်နဝါရီ31ရက်မနေ့ကထိကျင်းပခဲ့တာတွေ့ရပါတယ်ခင်ဗျာ။မြန်မာနိုင်ငံတွင်ကိုဗစ် ဒီစုံလိုက်သူရေးတော့ကလည်းတစ်ဆယ်နဲ့တစ်ဆယ်အောက်လောက်ဖြစ်လာတာဖြစ်ပါတယ်။နိုင်ငံမှာအခုလက်ရှိပထမဦးဆုံးအကြိမ်ရရှိထားတဲ့
ဒီကိုလည်းကောက်ွယ်စည်းရတယ်ဒီမှာသာရောက်ရှိမယ်ပြီးလို့ရှိရင်ဥပဒေစာမျိုးလည်းကောက်ွယ်စည်းတွေကဒီပြည်ပေါ်မှာမကုန်မီနောက်မှာပဲနောက်ထပ်အကောင့်စည်းတွေပေါ့နော်ရိုးချောက်ပေးတဲ့အကောင့်စည်းထိုးနေတာဒီမှာလို့ကြည့်ရခြင်းကစစ်ပွားစီကုန်းမှုကိုအရင်ဆုံးလျှောက်ချမယ်ဒီလိုပလန်နဲ့သွားနေတယ်ဦးစားပေးအုပ်စုတွေဖြစ်တဲ့ကျန်းမာရေးဝန်ထမ်းတွေလွှတ်တော်အမတ်တွေကိုထိုးနှံပြီးရင်
February 5 ရက်နေ့မှာစတင်ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီနိုင်ငံတော်ဝန်ထိုးနိုင်ရေးစီစဉ်မှာ stay at home အကျုံးဝင်တဲ့မြို့နယ်တွေကူးစက်မှုအများဆုံးဖြစ်ပွားနေတဲ့ဒေသတွေကတက်ကြီးရွယ်အိုတွေ၊ယောဂအခန်းရှိသူတွေ၊ယောဂရလွယ်သူအုပ်စုတွေကိုအဓိကထားဦးစားပေးထိုးနှံသွားမှာဖြစ်ပါတယ်။နောက်ထပ်ရလာမယ့်ကာကွယ်ဆေးအရေးအတွက်ပေါ်မူတည်ပြီးကျန်းလူအုပ်စုတွေကိုဦးစားပေးအစီအစဉ်လိုက်ထိုးနှံသွားမယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပြည်သူကိုအသိပေးကြေညာထားပါတယ်ရှင်။ကျွန်မစုမုံပါ
။ထိုင်းနိုင်ငံဘန်ကောက်မြို့လက်ပရာဝန်နယ်မြေကရဲဒီတကြားလုံးစစ်ရုံတစ်ခုမှပိတ်လောင်ခိုင်းစိန်ခံရတဲ့မြန်မာနိုင်ငံသား18ဦးကိုထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့အဖွဲ့ဆောင်ကဝင်ရောက်စီးနင်းပြီးကယ်ဆယ်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့လက်ပရာဝန်နယ်မြေကကျဲလီတကြားလုံးဆက်ရုံတစ်ခုမှာပိတ်လောင်ခိုင်းစီခံရတဲ့မြန်မာတွေကမြန်မာတိုင်ရဲကိုတရင်ပေးတိုင်ကြခဲ့တာကြောင့်ထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ထိုင်းလာဝကရဲတွေလူကုန်ကူးမှုတားဆီးအဖွဲ့တွေကမြန်မာလူသမားတွေပိတ်လောင်ခံရတဲ့အိမ်ကိုဝင်ရောက်စီးနင်းခဲ့တာပါပိတ်လောင်ခိုင်းစီခံရတဲ့မြန်မာနိုင်ငံသား18ဦးကိုကယ်ဆယ်နိုင်ခဲ့ကြောင်းမြန်မာတိုင်ရဲကတိုင်အရာရှိတွေနဲ့အတူလိုက်ပါခဲ့တဲ့အလုသမားရေးလှုပ်ရှားသူဦးဆိုင်အေးကအခုလိုပြောပြပါတယ
်18ယောက်လောက်ပိတ်ပြီးခံပိတ်တာလား3တက်တောင်ပိတ်တာမအုံးတုံးတက်ကတစ်ခါကနေနှစ်ခါကနေတုံးတက်ဆိုတာကသူအင်းရဲ့ပြင်ပေါက်ရပါပါတယ်နောက်ပြီးတဲ့အခါကျတော့အဲ့ရဲ့အပေါက်ရမှာကဒီစိတ်ရောကပြောင်းရွှေ့သွားပါပြီဆိုတော့ဆိုင်းပုတ်လေးနဲ့ရေးထားတယ်လူမစိတ်ဝင်စားအောင်ဆိုပြီးရေးထားတာဒါပေမဲ့အထဲထဲမှာလူတွေကလုံးလုံးနေတာပေါ့နော်တကယ်တချို့ဘယ်လိုပြောချင်းကြောက်တာတွေပါပြီးရှိတာပေါ့နော်နောက်ပြီးဥသူတွေလေးကလည်းသွားပြီးတော့ကဲကိုလည်းကဲထုတ်လာတယ်ကဲထုတ်လိုက်ပြီးတော့ရဲစခန်းမှာသွားပြီးတော့စစ်ဆေးဖို့ဆိုပြီးတော့COVID-19ကို
ကျွန်တော်တို့ကပိတ်လောင်ခံရရတဲ့မြန်မာတွေနဲ့ပတ်သက်လို့လူပုံကူးမှုများများများဆိုတာထိုင်ရနိုင်ပိုင်းတွေကစစ်စေးနေသေးပဲလို့လည်းဦးဆိုင်အေးကပြောပါတယ်။လူပုံကူးလည်းဆွဲတာတော့မဟုတ်သေးဘူး။ဘယ်လောက်နိုင်ရောလောက်ခိုင်းတယ်။ကျုံလောက်ထားတယ်ဘယ်မှာကျွန်တော်တို့ကျုံလောက်ထားတယ်ဆိုတော့ပုံမှန်တော့လောက်ရောက်သေးတယ်။အလားတူဖြစ်ရမျိုးထိုင်နိုင်ငံထဲမှာမြန်မာနိုင်ငံသားတချို့လူပုံကူးခံရပြီးပိ မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံးအစ်နိုင်ငံစီးရင်မှာထည့်သွင်းဖို့ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခုံမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အစ်စ်မှာထည့်သွင်းထားဆဲဖြစ်ပါတယ်ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဒီကနေ့ကျမတို့ Skype ကနေပြီးတော့ဆက်သွယ်မေးမြန်းတဲ့သူကတော့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့တွဲဖက်အထွေမှုကိုဘိုကြီးပဲဖြစ်ပါတယ်ရှင်အခုဒီ American လွှတ်တော်ကနေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနဲ့ပတ်သက်ပြီးသူတို့တွေမှတ်တမ်းတင်ပြုစုထားတဲ့အစီရင်ခံစာကိုဟိုထုတ်ပြန်ပြီးတော့နိုင်ငံရေးအကျဉ်းသားတွေကိစ္စဟာ American နဲ့မြန်မာအပေါ်မှာချမှတ်မဲ့ဒီမူဝါဒအပေါ်မှာလည်းဘလို့တက်ရောက်မှုတွေရှိမလဲဆိုတဲ့အပိုင်းကိုကျမတို့မေးမြန်းပါဖြစ်ပါမင်္ဂလာပါကိုကိုကြီ
းဟုတ်ကဲ့မင်္ဂလာပါဗျာ
အမေရိကန်လွှတ်တော်သုတေသနဌာနဘက်ကနေပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရှိနေတဲ့ကိစ္စပေါ်မှာသူတို့ထောက်ပြထားရပေါ့နော်။ဒါတော့ကိုပိုချီတို့ရဲ့ထုတ်ပြန်တဲ့ဒီမှတ်တမ်းတွေအစီရင်ခံစာတွေကိုလည်းသူတို့ကအာကိုးကားထားပါတယ်။ဆိုတော့ဒီဟာနဲ့ပတ်သက်ပြီးတော့ကိုပိုချီတို့သုံးသက်ချက်ဘလို့ရှိပါလဲရှင
်။အမေရိကန်နိုင်ငံရဲ့ဒီနိုင်ငံရေးရဲ့ policy ပါနိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကလည်းတော်တော်လေးကိုအရေးကြီးအဖြစ်နဲ့သတ်မှတ်ထားတဲ့ထက်ပါပါပါတယ်။ဆိုတော့တချို့ကိစ္စတွေမှာတော့အမေရိကန်နိုင်ငံရဲ့နိုင်ငံရေးခြေနေကိုပုံတည်ပြီးတော့ဒီပုံမှာအတက်အကျတော့ရှိနိုင်တယ်။ဒါပေမဲ့သူတို့တွေကဒီနိုင်ငံရေးအကျဉ်းသားကိစ္စကိုဆက်ပြီးတော့စိတ်ဝင်စားနေသေးတယ်ဆိုတော့ကိုပြတ်သားရရောက်ခဲ့အထူးသဖြင့်တော့ဒီလိုဟိုအစိုးရကံစားရေးတယ်ဆိုတော့ကရေးတဲ့သူကဒီကွန်ဂရက်ကိုအစိုးရကံစားတင်ရတာပေါ့ဒီ report ပေါ်မှာအခြေတည်ပြီးတော့ကွန်ဂရက်ကလည်းဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေနောက်တစ်ခုကမြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တိုးတက်မှုအနေအထားတွေဒါတွေကိုသူတို့သုံးသပ်ပြီးတော့လာမယ့်အမေရိကန်ရဲ့နိုင်ငံသားရေးရဲ့ဘဝဓာတ်တွေမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ဆံမလဲနောက်ပြီးတဲ့အခါကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဂျင်းနီမြုပ်နယ်မှုတွေလာတဲ့အခါမှာအတိုးအလျှော်တွေဘယ်လိုလုပ်လဲပေါ့ဒီလိုပုံစံမျိုးတွေစဉ်းစားလို့ရှိပါတယ်နောက်တစ်ခုကအမေရိကန်နိုင်ငံကဒီနိုင်ငံရေးအကျဉ်းသားလုပ်ရေးကိစ္စဆိုတော့အခုမှလုပ်တဲ့ကိစ္စမဟုတ်ပါဘူးဟိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်လောက်တည်းကနေပြီးတော့နိုင်ငံရေးအကျဉ်းသားလုပ်ရေးကိစ္စနိုင်ငံရေးအကျဉ်းသားတွေကိုပုံကြီးမဲ့ကိစ္စတွေကိုတစ်စိတ်မှတ်မှတ်လုပ်ခဲ့တာပါအဲ့လိုပဲလွှတ်တော်အမတ်ကြီးတွေမှာလည်းဒီမြန်မာနိုင်ငံနဲ့ပတ်သက်တယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားကိစ္စကလည်းသူတို့စိတ်ဝင်စားတဲ့ဟိုကိစ္စချက်တစ်ခုဖြစ်တယ်အဲ့ဒီတော့လွှတ်တော်အမတ်တွေတူချင်းတူချင်းကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုသူတို့လေ့လာကြတယ်။နောက်ပြီးတဲ့အခါကျတော့အစိုးရကတည်းကသူတို့ဖတ်ကြတယ်။ဒီလိုမျိုးတွေလည်းရှိပါတယ်။နောက်မြန်မာနိုင်ငံအစိုးရနဲ့သူတို့စကားပြောပြီးဆိုလို့ရှိရင်လည်းနိုင်ငံရေးအကျဉ်းသားကိစ္စဆိုတော့ထိတ်ပြီးတော့ပြောလို့ရှိတယ်။နောက်တစ်ခုကကုလသမဂ္ဂပေါ့နော်။ဒီလူ့ခွင့်ရေးကောင်စပ်ပေါ်ပဲဖြစ်ဖြစ်ဒီလိုမျိုးအခြေစိုက်တဲ့အထွေထွေညီလာခံပေါ့ကုလသမဂ္ဂအထွေထွေညီလာခံပေါ်ပဲဖြစ်ဖြစ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြပြီးဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားကိစ္စတော့အခုချိန်ထိပါနေတဲ့ issue ဖြစ်ရပါတယ်။နောက်တစ်ခုဒီ issue ကိုသူတို့မပေးဘူးနောက်တစ်ခုကဒီ issue ကိုဆက်ပြီးတော့သူတို့စူးစမ်းနေတယ်ဆိုတော့ဟိုပြသရရောက်ပါတယ်
အဲ့တော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတဲ့ဒီအခေါ်ဝေါ်နဲ့ပတ်သက်ပြီးသူတို့ပြဋ္ဌာန်းသတ်မှတ်ချက်ကရောဘယ်လိုရှိလဲရှင်အခုတောင်ဆန်းစုကြည်တို့အစိုးရလက်ထက်မှာ
အဲ့တော့ American ကလည်းဒီနိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့သူတို့သတ်မှတ်ချက်ရှိပါတယ်ဟိုအလေးကတော့သူတို့သတ်မှတ်ချက်က၃ခုကိုခြေတယ်ပြီးတော့သူတို့သတ်မှတ်တာရှိတယ်အဲ့တော့ကတော့ဒီမတရားတဲ့ဥပဒေနဲ့ဖန်ဆီးတင်ရတယ်ဆိုလို့ရှိရင်ဒီလိုကိစ္စတွေဒီလိုကိစ္စတွေကိုတော့တကယ်ကြီးစဉ်းစားပြတ်မှတ်တာရှိတယ်နောက်တစ်ခုကဥပဒေရတော့တရားတယ်ဒါပေမဲ့ ခံရတဲ့ပြစ်မှုပြစ်ဒဏ်သည်သူကျူးလွန်တဲ့ပြစ်မှုပြစ်ဒဏ်ထက်ပိုပြီးတော့ကြီးမားနေတယ်များပြားနေတယ်ဆိုလို့ရှိရင်လည်းဒီလိုမျိုးကိုနိုင်ငံရေးကျင်းတယ်လို့သတ်မှတ်တယ်နောက်တစ်ခုကဒီဟိုကိုးကွယ်တဲ့ဘာသာတွေဂျုံချီချက်တွေမတူလို့ဖန်ဆီးထိန်းသိမ်းခံရတယ်နောက်တစ်ခုကနိုင်ငံရေးရဲ့ဖန်ဆီးထိန်းသိမ်းတော့ politically motivated arrest ပေါ့နော်နိုင်ငံရေးရဲ့ရည်ရွယ်ချက်ရှိနေဖန်ဆီးတယ်ဒီလိုမျိုးဆိုရင်လည်းသူကနိုင်ငံရေးအကျဉ်းသားလို့သတ်မှတ်တာရှိပါတယ်နောက်တစ်ခုကကျွန်တော်တို့လည်းဒီနိုင်ငံရေးအကျဉ်းသားအတိတ်ကိုဖွင့်ဆိုချက်တွေနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွေးနွေးတာလည်းရှိပါတယ်ကျွန်တော်တို့နိုင်ငံဟိုနိုင်ငံတကာမှာတော့နိုင်ငံရေးအကျဉ်းသားအတိတ်ကိုဖွင့်ဆိုချက်နဲ့ပတ်သက်ပြီးတော့ဘုံသဘောတူညီကြတဲ့နိုင်ငံတကာသဘောတူညီချက်တော့မရှိသေးဘူးအဲ့လိုပဲနိုင်ငံအလိုက်သတ်မှတ်ထားတဲ့သဘောတူညီချက်တွေရှိပါတယ်အဲ့တော့ကအမေရိကန်မှာလည်းသူတို့သတ်မှတ်ထားတာရှိတယ်ဟိုဥရောပသမဂ္ဂမှာလည်းသူတို့သတ်မှတ်ထားတာရှိတယ်ဥရောပသမဂ္ဂအဖွဲ့ဝင်နေဆိုလို့ရှိရင်သူတို့သတ်မှတ်ထားတဲ့နိုင်ငံအကျဉ်းသားအတိတ်ကိုဖွင့်ဆိုချက်ဆိုတော့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလိုက်တာဟာနော်ဆိုတော့ဒီလိုမျိုးနေရှိတယ်နောက်တစ်ခုကကျွန်တော်တို့နိုင်ငံမှာကြတော့လေရှိတာတွေဟိုဖြစ်အောင်လုပ်တာတွေရှိတယ်ဒါပေမဲ့တရားဝင်အခုချိန်ကြီးဖြစ်မလာဘူးဆိုတော့ဒီလိုအခက်အခဲမျိုးနေရှိတယ်နောက်တစ်ခုကနိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းရကပါဒီသူပြဿနာဆောင်ရမ်းကဒီတော့ထောက်ပြနေတာကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားပြဿနာမပြီးဆုံးနေရတဲ့အဓိကအကြောင်းရှိတယ်ပေါ့အကြောင်းအချက်၃ရပ်ကိုသူတို့ထောက်ပြကြတာကြည့်ပါတယ်အဲ့တော့အကတော့ဒီနိုင်ငံရေးရပေါ့နော်သူဟိုအဓိပ္ပာယ်ဖွင့်ဆိုချက်မရှိတာနိုင်ငံရေးအကျဉ်းသားရှိတယ်ဆိုတော့ကိုအတိမမပြုတဲ့ကိစ္စဒါကလည်းသူတို့ထောက်ပြချက်ရှိပါတယ်နောက်တစ်ခုကဥပဒေရမြန်မာနိုင်ငံဥပဒေတွေကခင်းနောက်ကျနေတယ်အင်္ဂလိပ်ဆိုတဲ့လက်ထက်တွေကနေပြီးတော့ကြီးဆွဲထားတဲ့ဥပဒေတွေဖြစ်နေတယ်ဒီပြင်းထန်တဲ့ဥပဒေတွေကြောင့်ဒီနိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်နောက်တစ်ခုကတော့ဒီပြည်တွင်းစစ်ပေါ့ပြည်တွင်းစစ်ကြောင့်နိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်နောက်တစ်ခုကတော့ဒီအခြေခံလူ့အခွင့်အရေးတွေပေါ့အဲ့အခြေခံလူ့အခွင့်အရေးတွေကိုဟိုအစိုးရကဖြည့်ဆည်းပေးတာတို့တွေအားနေတယ်နောက်တစ်ခုကဒီအဲ့ဒါတွေကိုကန့်တတ်တာတွေကြားတယ်ဒါတွေကြောင့်နိုင်ငံရေးအကျဉ်းသားတွေဖြစ်လာတယ်ဆိုတဲ့ကောက်ချက်တွေတို့လို့ရှိပါ
ဆိုတော့အခုလို့ဒီမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေဆက်ပြီးရှိနေတယ်လို့ဒီ American လွှတ်တော်ဘက်ကသတ်မှတ်လို့ရှိရင်ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့တို့ရဲ့မူဝါဒတွေချမှတ်တဲ့ခါမှာရောဘယ်လိုတက်ရောက်မှုတွေရှိနိုင်မလဲရှင
်နိုင်ငံရေးအကျဉ်းသားပြဿနာဆိုတော့ကအခြေအတွက်ပြဿနာမဟုတ်ဘူးနိုင်ငံရေးအကျဉ်းသားပြဿနာတည်မြန်မာနိုင်ငံရေးဖြစ်စဉ်တွေနောက်လူအခွင့်အရေးတွေနဲ့တရိုက်သက်ဆိုင်နေတာရှိပါတယ်နိုင်ငံရေးအကျဉ်းသားရှိနေတယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တိုးတက်မှုတွေမှာနှေးကွေးတယ်လို့အနေဆုံးသာသူတို့ကောက်ချက်ချမှာရှိနောက်တစ်ခုကလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့လေတကယ်လူအခွင့်အရေးစနေစံလုံးတွေကပြည်နေတာမျိုးမရှိဘူးလူအခွင့်အရေးတွေကဆက်လက်ကျိုးလို့နေစေပဲဖြစ်တယ်ဆိုတော့ကောက်ချက်မျိုးကိုလည်းချသွားပါတယ်ရှိပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ထောက်ပြတဲ့တုန်းကပြည်ရင်းစစ်ကြောက်ဆိုတော့လည်းပါဒီပြည်ရင်းစစ်ကြောက်ဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းဒီဒိုင်းရင်းသားတွေကတန်တရားနဲ့ပန်းစည်းကံတွေရတာရှိတယ်ပြည်မနေစစ်ကံတွေရတာရှိတယ်အဲ့လိုပဲစစ်ကြောကြီးမှာတည်သွားတာရှိတယ်တော့ပျောက်ဆုံးနေတာရှိဒီလိုကိစ္စတွေကအများကြီးဖြစ်တယ်အင်တာနက်ကိုပိတ်ထားတာမျိုးတွေလည်းရှိတယ်အင်တာနက်ပိတ်ထားတဲ့ဆိုတော့ဒီလိုသတင်းတွေကတော့နေရအသီးသီးကနေပြီးတော့နိုင်ငံတကာကိုလည်းထွက်နေတာပေါ့သူတို့အကြောဒီလိုမျိုးဖုံးအုပ်ထားလို့မရဘူးအင်တာနက်ပိတ်ထားတယ်ဆိုတော့ကလည်းဒီနိုင်ငံတော်တော်များများမှာဒီလိုအင်တာနက်ပိတ်တယ်ဆိုတော့ဖြစ်စဉ်ကိုလက်ခံလို့ရှိဒါကလည်းနိုင်ငံတော်အတွက်ဟိုတကယ်ကုန်သိက္ခာဖြစ်စရာနောက်တစ်ခုကနိုင်ငံတော်အစိုးရအနေနဲ့ဒါကလူ့အခွင့်အရေးကိုလေးစားလိုက်တာမျိုးအားနေတယ်ဆိုတော့သတ်မှတ်ချက်မျိုးကိုဖြစ်စေတယ်နောက်တစ်ခုကဒီလူ့လက်ဆောင်ပြောဆိုလို့ဖန်ဆီးထင်းထင်းကန်တဲ့နေရာတဲ့တောင်းလို့ပြောဆက်ပေါ့ဒီလိုမျိုးကိုဖန်တယ်ဆိုလို့ရှိရင်ဒါကဟိုနိုင်ငံတော်ရဲ့ကုန်သိက္ခာနောက်အစိုးရရဲ့ကုန်သိက္ခာကိုတော်တော်လေးထိခိုက်စေပြီးတော့အဲ့ဒီရဲ့နောက်ဆက်တွဲအနေနဲ့သူတို့ကမြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံတော့မယ်ဆိုလို့ရှိရင်အဲ့ဒီနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေကိုသူတို့သုံးသပ်လိမ့်ရှိပါတယ်။အဲ့တော့လူ့အခွင့်အရေးအခြေအနေထိုးတက်နေတယ်၊ကောင်းမွန်နေတယ်ဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုတွေကပိုပြီးတော့တာတဲ့အနေထားမျိုးတွေရှိတယ်။တချို့ဒီကုမ္ပဏီကြီးတွေကတကယ်ကုန်သိက္ခာရှိတဲ့ကုမ္ပဏီတွေကလူ့အခွင့်အရေးချိုးဖောက်တဲ့နိုင်ငံတွေကိုချောင်လိမ့်ရှိတယ်။အဲ့တော့ဒါကိုတော့ကျွန်တော်တို့ကသတိထား။နိုင်ငံရေးအကျဉ်းသားပြဿနာဆိုတာကလူတွေကိုဖမ်းလိုက်လို့ငါတို့ဘာမှထိခိုက်ကြရမရှိဘူးလို့စဉ်းစားလို့မရပါနဲ့။နိုင်ငံရေးအကျဉ်းသားပြဿနာတည်မြန်မာနိုင်ငံရေးဖြစ်စဉ်တိုးတက်မှုကိုနိုင်ငံတကာတန်းကြားတဲ့စံချိန်စံတစ်ခုတည်းမှာပါတယ်ဆိုတော့ကျွန်တော်တို့အားလုံးနားလည်ထားဖို့တော့ဆို
ဆိုတော့အခုအမေရိကန်မှာအပြောင်းလဲတွေဖြစ်လာပြီးဒီမိုကရက်ကဂျိုးဘိုက်ဒန်ဦးဆောင်တဲ့အစိုးရတက်လာမယ်အထူးသဖြင့်တော့လွှတ်တော်ထဲမှာလည်းဒီမိုကရက်တွေကကြီးစိုးထားပြီးဆိုတော့အခုလိုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံအကျဉ်းသားကိစ္စမျိုးတခြားဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးလွှတ်တော်ကဖိအားပေးဆောင်ရွက်လာမယ်ပြဋ္ဌာန်းချက်တွေတတ်မှတ်လာမယ်ဆိုတဲ့အနေအထားမျိုးရောဘလို့ဟိုရှိလာနိုင်မလဲအဲ့ဒီအနေအထားနဲ့ပတ်သက်ပြီးဘလို့မြင်တယ်လဲရှင
်ညာတော့ဖြစ်မြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးလို့ရှိရင်အမေရိကန်မှာဒီပါလီကြီးနှစ်ခုကသဘောထားတူလေးရှိအငင်းကုန်နေတိမဖြစ်ကြပဲနဲ့ဒီဆုံးမဲ့ချက်တွေကိုထောက်ခံကြတာကိုလည်းကြားရပါတယ်ဆိုတော့အခုဒီမိုကရက်ရလာတဲ့အခါမှာလည်း မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးမဖြတ်တွေကိုဘယ်လိုဥဆောင်ပြီးလုပ်ပါလဲဆိုတော့လည်းကျွန်တော်တို့ပြန်စင်လာတော့အဲ့ဒီဥဆောင်ပြီးလုပ်ပွဲအမှတ်တွေကိုလည်းကျွန်တော်တို့ချိန်ကပ်ဖို့လုပ်တယ်ချိန်ကပ်ပြီးတဲ့အခါကျတော့ဒီအဆိုကိုပြန်ပြီးဆက်ကြိုးစားမလားပေါ့ဒီလိုမျိုးတွေကိုလည်းကျွန်တော်တို့ကလော်ဘီနဲ့အဖို့ပစ္စည်းတွေကျွန်တော်တို့ဟိုတုတ်ကြအောင်တုတ်တဲ့အခါမှာလည်းကျွန်တော်တို့ကဟိုအစိုးရကလည်းသူနည်းသူဟန်နဲ့တော့သူတော့ပါဒါပေမဲ့ဘာလိုအပ်တာလဲဆိုတော့ကျွန်တော်တို့ကလူ့ခွင့်ရေးအခြေအနေမြန်မာနိုင်ငံထဲမှာတကယ်တိုးတက်ဖို့လိုတယ်အဲ့တကယ်တိုးတက်ဖို့ကိုအစိုးရအနေနဲ့ဟိုလုပ်ဖို့လိုတယ်ပထမဆုံးကျွန်တော်တို့လော်ရဲကူကူလုပ်လို့ရတာဆိုလို့ရှိရင်နိုင်ငံတကာကိုကျွန်တော်ဟိုအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားပြဿနာကိုဖြေရှင်းဖို့လူ့ခွင့်ရေးအခြေအနေတိုးတက်ဖို့အတွက်အော်စိတ်ဆန္ဒပြင်းပြရတယ်ပေါ့ political war ကိုကျွန်တော်တို့ပြအဲ့လိုပြနိုင်မို့ဆိုလို့ရှိရင်ကုလသမဂ္ဂမှာ ICCP ရပေါ့နိုင်ငံသားနဲ့နိုင်ငံရေးအခွင့်အရေးနောက်တစ်ခု convention against torture အင်းမနှိပ်စက်မှုတွေကိုဆန့်ကျင်တိုက်ခတ်တဲ့နိုင်ငံတကာဥပဒေပေါ့ဒီလိုဥပဒေကိုလက်မှတ်ထိုးခြင်းအားဖြင့်နိုင်ငံတကာကိုလည်းကျွန်တော်တို့ကတော့ဆန္ဒရှိတယ်ကျွန်တော်တို့လုပ်ဖို့ကြိုးစားတယ်ဒါကြောင့်မို့ဒီအရကိုအတည်ပြုလက်မှတ်ထိုးတယ်ဆိုတော့တို့လည်းကျွန်တော်တို့ပြတယ်အဲ့လိုပြရတယ်ဆိုလို့ရှိရင်နိုင်ငံတကာလည်းသူကစဉ်းစားအဲ့လိုပဲနိုင်ငံရေးအကျဉ်းသားတွေရှိနေတာကလည်းနိုင်ငံရေးအကျဉ်းသားတွေဟိုအကျဉ်းသားတွေဘက်ကသူတို့မိသားစုတွေဘက်ကတကယ်နဲ့နားတဲ့သူတွေဘက်ကလည်းဒီသူတို့ရဲ့သားသမီးတွေကိုပြန်လွတ်လာအောင်အဲ့လိုပဲမတရားသဖြင့်ဖန်ဆီးမှုတွေမရှိတော့အောင်ဒါကိုတော့လိုလာကြတာပဲသူ့ပေးဖို့လိုတဲ့အခါမှာအနေဆုံးတော့ကျွန်တော်တို့ကလာဘက်မြန်မာနှစ်စန်းတည်းရနေပေါ့နော်မြန်မာဟိုနှစ်တစ်ခုလေးပေါ့အဲ့လိုနေအကျဉ်းမျိုးဆိုလို့ရှိရင်အကျဉ်းသားတွေကိုလွတ်ပေးရရှိအဲ့လိုလွတ်ပေးတဲ့အခါကျလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကိုချွင်းချက်မရှိလွတ်ပေးဖို့လိုတယ်ပြီးတဲ့အခါကျတော့ဒီအမှုရင်ဆိုင်နေရတဲ့သူတွေကိုလည်းပတ်လက်ပေးဖို့2016အစိုးရဖြစ်လာပြီးတဲ့အခါမှာလည်းလွှတ်ပေးခဲ့တဲ့နမူနာတွေရှိအဲ့လိုပဲအခုဒီ2021ပေါ့အစိုးရဖွဲ့ပြီးတော့လို့ဒီနှစ်တခုလေးပါဒီလိုမျိုးလွှတ်ပေးမှဆိုလို့ရှိရင်တော့နိုင်ငံတကာကဒီပေါ်မှာအကောင်းကြီးပေးမယ်လက်ခုပ်အော်ပါတီးကြပါအဲ့လိုမျိုးလုပ်တယ်ဆိုလို့ရှိရင်သူ့ရဲ့နိုင်ငံရေးရဲ့ policy ကိုစဉ်းစားရတာပေါ့ဒါတို့တမှုဖြစ်စဉ်အဖြစ်နဲ့ထည့်သွင်းစဉ်းစားမှာဖြစ်ပ
ါဒီဒေါန်ဆန်းစုကြည်တို့ NLD ဥဆောင်နဲ့အစိုးရဘက်ကသူတို့ကလေဘာကြောင့်ဒီနိုင်ငံရေးအခြေအနေတွေကိုဆက်ပြီးတော့သူတို့လက်ထက်မှာဆက်ပြီးရှိနေတာကိုသူတို့ဘာကြောင့်မဖြေရှင်းနိုင်လဲလို့မြင်လဲရှင
်အတိအကျတော့သူတို့ဒီနိုင်ငံရေးအခြေအနေရှိတယ်ဆိုတော့ကိုအစိုးရကိုလည်းအသိပတ်ပြုနေတဲ့အနေတော့မရှိဘူးဂျမယန်ကမှာတော့သူတို့ကနိုင်ငံရေးအခြေအနေရှိတယ်သူတို့နိုင်ငံရေးအခြေအနေကိုဘလို့သတ်မှတ်တယ်ဆိုတဲ့အတိတ်ပဲဖွင့်ဆိုချက်ကိုသူတို့ပြောဆိုတာတွေ့ရှိတယ်2016တုန်းကလည်းနိုင်ငံတော်ဒီအတိုင်းမြန်မာရုံးအဖွဲ့ကြီးဦးကျော်တင်စီပြောရရှိတယ်။မနေ့တနေ့ရက်တွေဒါနိုင်ငံတော်ဒီသမ္မတရုံးအဖွဲ့ကြီးဆိုဝင်ရှိသူဦးစော်ဒီကလည်းဒီနိုင်ငံရေးကျင်းသားအတိတ်ပဲသတ်မှတ်ချက်နဲ့ပတ်သက်ပြီးပြောဆိုရရှိ။အဲ့ဒီသတ်မှတ်ချက်ရဆိုလို့ရှိရင်သူကဘောင်းအရန်ချင်းလုံးဝကြီးသူတို့ရဲ့စဉ်းစားချက်တွေကအမြင်ချင်းနဲ့နိုင်ငံရေးကျင်းသားကိုအသိမမပြုချင်မှုဆိုတဲ့သဘောမျိုးကိုတက်ရောက်နေတာကိုတွေ့ရတယ်။ဒီလိုပုံစံမျိုးနဲ့တော့ဒီပြဿနာကိုဖြေရှင်းလို့ရပါမယ်။နောက်တစ်ခုကနိုင်ငံရေးကျင်းသားပြဿနာသည်မြန်မာနိုင်ငံရဲ့မျိုးသက်ပြန်လည်သိမ့်မဲ့ကြီးပြဿနာတဲ့တိုက်ရိုက်တက်ဆိုင်ဥပမာတိုင်းရင်းသားတွေနဲ့ကျွန်တော်တို့ကငြိမ်းချမ်းရေးလို့ကိုချိုးစားတယ်မျိုးသက်ပြန်လည်သိမ့်မဲ့ကြီးလို့ကိုချိုးစားတယ်ဒီပြန်ရတဲ့မှာတိုင်းရင်းသားတွေကဖိနှိပ်ခံရတယ်မတရားစီအငြင်းမနှိပ်စက်ခံရတယ်ဆက်ပြတ်ခံရတယ်ဆိုလို့ရှိရင်ဒီတိုင်းရင်းသားတွေနဲ့ပြည်လည်ရေးကိုဘလို့တော့မှာဒါကဟိုတကယ်ကိုကြီးကျယ်တဲ့မျိုးပေါ့နိုင်ငံရေးအခြေအနေပြဿနာကိုသေးသေးလေးမလုပ်လဲရပါတယ်ဆိုပြီးတော့ထားလို့မသိတော့အဲ့လိုပြောထားတဲ့ဆိုရင်ပြဿနာကတဖြည်းဖြည်းနဲ့ပိုကြီးလာနိုင်တဲ့အနေအထားမျိုးရှိတယ်။သူတို့ကဒီလက်နက်ကင်တပ်ဖွဲ့တွေကိုထိန်းချုပ်လို့မရတဲ့အနေအထားမျိုးတွေရှိတယ်။တပ်တော်ချုပ်ပုံစံပုံချေတဲ့ဟုတ်ပြီ။ဒါပေမဲ့အစိုးရကတရားစိုးနေတဲ့ကိစ္စတွေကလည်းတူနေတယ်ရှိတယ်။ဒါတော့အဲ့တော့အစိုးရကဒီဖိနှိပ်တဲ့အင်္ဂလိပ်အစိုးရကချတာတဲ့ဥပဒေတွေနောက်ထပ်ထပ်ဆွဲတဲ့တဲမှာလည်းဟိုပြည်သူတွေရဲ့ငြိမ်းချမ်းစွာဆန္ဒပြောက်ခွင့်တွေကိုချုပ်ချယ်ထားတဲ့ဥပဒေတွေကိုအကြောင်းပြပြီးတော့ဟန်းနေတာကဟိုတကယ်တမ်းကျတော့တရားမဝင်ဒါကနိုင်ငံရေးအကျဉ်းသားမြောက်တယ်ပေါ့ဒါကအမေရိကန်သတ်မှတ်ချက်တော့မှလည်းအဲ့လိုရှိတယ် European Union ပေါ့ဥရောပသတ်မှတ်ချက်ရဲ့နိုင်ငံရေးအကျဉ်းသားပြသတ်မှတ်ချက်တွေတော့မှလည်းဒီလိုစံချိန်စံနှုန်းတွေပေါ့နိုင်ငံတကာစံချိန်စံနှုန်းတွေကိုလည်းထည့်သွင်းစဉ်းစားဖို့တူတယ်ကျွန်တော်တို့နဲ့မဟာမိတ်ပြုနေတဲ့ဆက်သွယ်နေတဲ့နိုင်ငံတွေရဲ့နိုင်ငံရေးရဲ့ policy တွေမှာဒါကိုထည့်သွင်းစဉ်းစားနေတယ်ဆိုလို့ရှိရင်ဒါကိုပြည်လည်အောင်ကျွန်တော်တို့ကအလုံးနဲ့တက်တည်ပြပြောက်ဖို့တူတယ်
APP တွဲဖက်တွေးမှုကိုဘူကြီးကိုဆက်သွယ်မေးမြန်းခဲ့တာပါကျေးဇူးတင်ပါတယ်ကိုဘူကြီးရေ
ဟုတ်ကဲ့ကျေးဇူးပ
ါမင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စန္ဒအမှန်ဘာဖြစ်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်
င်းတဲ့ဇန်နဝါရီ28ရက်နေ့ကတမရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ဟာနိုင်ငံတော်ကာကွယ်ရေးတက္ကသိုလ်ကနီးပြအရာရှိတွေနဲ့သင်တန်းသားအရာရှိကြီးတွေကိုဗီဒီယိုကွန်ဖရင့်စီနဲ့အမှားစကားပြောခဲ့ပြီးအဲ့ဒီပြောကြားချက်ဗီဒီယိုဖိုင်တချို့ကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ပေးခဲ့ပါတယ်။အဲ့ဒီဗီဒီယိုဖိုင်မှာဗိုလ်ချုပ်မူကြီးမေအောင်လှိုင်ကဘသူဘဝဘယ်အဖွဲ့ကြီးရဲ့လို့ညှိညွှန်းခြင်းမရှိဘဲတချို့ဟာဥပဒေကိုကိုလိုရာဆွဲပြီးလုံနေကြတဲ့အတွက်အကျိုးထက်အဆိုးကိုဖြစ်စေကြောင်းဒီလိုဥပဒေကိုမလိုက်နာဘူးဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြရမယ်ဆိုပြီးပြောဆိုခဲ့ပါတယ်။သူရဲ့အဲ့လိုပြောဆိုချက်တွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတမတော်သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးချုပ်ဇော်မင်းထွန်းကသတင်းတော်တယောက်ရဲ့မိကွန်းကိုဖြေရင်းပြောခဲ့တဲ့တမတော်အနေနဲ့အာဏာမသိမ်းဘူးလို့မှတ်ယူလို့မရတဲ့အကြောင်းပြောဆိုချက်ကိုအတည်ပြုပေးလိုက်တယ်လို့လည်းဖြစ်စေခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့ပြောဆိုချက်ကြောင့်ပြည်သူတွေအကြားဆရာနာသိမ်းပွဲဖြစ်တော့မှလားဆိုပြီးစိုးရိမ်မှုတွေအကြီးအကျယ်ဖြစ်ပေါ်စေခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့ပြောစကားကိုဘလို့အသေးပဲကောက်ယူလို့ရပါသလဲ။သူ့ရဲ့သဘောထားအစ်စ်အမှန်ကရောဘာဖြစ်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
။ဗိုလ်ချုပ်မူကြီးမေအောင်လှိုင်ပြောစကားတွေကအရေးကြီးတဲ့အပိုင်းကခုလိုပါ။ဥပဒေမှာကိုလိုရာဆွဲပြီးတော့လုပ်နေတာတွေဟာအကျိုးထက်အဆိုးကိုဖြစ်စေတယ်။တက်မတော်ကစောစောကပြောသလိုလက်နက်ကင်ထားတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်အခြေခံဥပဒေကိုလေးစားလိုက်နာဖို့လိုတယ်။ဒါကြောင့်ငါတို့တွေလည်းပြောရလို့ရှိရင်တော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်ပြီးတော့မှကျော်လွန်မှုမရှိတဲ့ဒီဇဲဥပဒေအလုံးကိုငါတို့ကလေးစားလိုက်နာရမယ်။ဖွဲ့စည်းပုံအခြေခံဥပဒေကတော့ဥပဒေရဲ့ mother law ပဲ။ဒါကြောင့်ငါတို့ကဒါကိုတော့လေးစားလိုက်နာဖို့လိုတယ်လို့ပြောလိုတယ်။စစကပြောတဲ့ဥပဒေကိုမလေးစားဘူး။မလိုက်နာဘူးဆိုရင်ဒီဥပဒေကိုဖျက်ပြရမယ်။ဆိုလိုတာကတော့အခြေခံဥပဒေဆိုရင်လည်းဖျက်ပြရမယ်။ဒီဥပဒေကိုမလိုက်နာဘူးဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြရမယ်။ဒါကြောင့်တော်လှန်ရေးကောင်စီခေတ္တကလည်း1948ခုနှစ်ဥပဒေကိုဖျက်လိုက်တာပဲ။နာဝတာခေတ္တမတော်တက်လာတဲ့အခါမှာလည်း1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်လိုက်တာပဲဆိုပြီးဖြစ်ပါတယ်။သူပြောဆိုချက်ကိုအချင်းကြီးနဲ့အတိတ်ပဲဖွင့်ရရင်တချို့လူပုဂ္ဂိုလ်အဖွဲ့အစည်းပါတီတွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမလေးစားမလိုက်နာကိုလိုရာဆွဲလုပ်နေတဲ့အကြောင်းအဲ့လိုဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်ပြရမှာဖြစ်ကြောင်းအရင်ဆရာနာသိမ့်မှုအချိန်ကိုကိုးကားပြောဆိုခဲ့တာဖြစ်ပါတယ်။လူရင်းကတော့အရင်နှစ်ချိန်လုံးကလို့သူ့အနေနဲ့ဆရာနာသိမ့်ပြီး2008ဖွဲ့စည်းပုံကိုဖျက်ပြလိုက်လို့ရတယ်ဆိုပြီးပြောဆိုခဲ့ခြင်းပါ
။နောက်ကြောင်းကိုပြန်ကြည့်လိုက်ရင်အရင်ဆရာနာရှင်ဗိုလ်ချုပ်မူကြီးသန်းရွှေဟာ2008ဖွဲ့စည်းပုံကိုအသေးချာရေးဆွဲပြဋ္ဌာန်းစေပြီး2011ခုနှစ်အရောက်မှာစစ်ဘုတ်ချုပ်တချို့ကိုအာဏာလွှဲပေးသွားခဲ့ပါတယ်။သူမွေပေးသွားတဲ့2008ဖွဲ့စည်းပုံဆိုတာဟာစစ်ဘုတ်ချုပ်တွေအစဉ်အဆက်တိုင်းပြည်အာဏာအပြည့်အဝရယူအုပ်ချုပ်သွားဖို့ပါ။တိုင်းပြည်ရဲ့အထွတ်ထိပ်သမ္မတကိုရွေးချယ်ပေးတဲ့လွှတ်တော်မှာတမတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့တမတော်သားကိုစရေတွေက25ရာခိုင်နှုန်းယူ၊ဆရာနာရှင်တွေကဖွဲ့စည်းပေးသွားတဲ့ပြည်ခံပြိုးပါတီကရွေးကောက်ပွဲမှာ25ရာခိုင်နှုန်းအနိုင်ရအောင်ကြိုးစား။အဲ့လိုအနိုင်ရအောင်လဲစစ်ဘုတ်ချုပ်ဟောင်းတယောက်ဦးဆောင်တဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလိုအပ်သလိုကူညီပေးအုပ်ချုပ်ရေးပိုင်းမှာအနှံ့ပြားနေရာယူထားတဲ့စစ်ဘုတ်ဟောင်းတွေကလည်းပတ်မိုးပေးဒီလိုနီးတဲ့စစ်ဘုတ်ချုပ်တွေနိုင်ငံတော်သမ္မတရာထူးကိုယူအစိုးရအာဏာကိုဆက်ခါရအောင်ဖန်တီးပေးသွားခဲ့တာပါအဲ့ဒါလိုစီစဉ်ပြီး2017မှာစစ်ဘုတ်ချုပ်ဟောင်းဦးသိန်းစင်သမ္မတအဖြစ်ဦးဆောင်တဲ့အစိုးရအဖွဲ့အစ်ပေါ်ပေါက်အောင်လုပ်ပေးသွားခဲ့တာဖြစ်ပါတယ
်ဒါပေမဲ့ကံမကောင်းအကြောင်းမလားဆိုတာပဲအဲ့ဒီလိုစစ်ပင်ရင်မင်းဆက်ဆက်ခအုပ်ဆိုးရေးအစီအစဉ်ဟာ2015ရွေးကောက်ပွဲမှာပဲပြက်ပြဲသွားခဲ့ရပါတယ်။အကြောင်းကတော့အာဏာရစစ်ဘုတ်ချုပ်ဟောင်းတွေရဲ့ပြည်ခိုင်ပြိုးပါတီတွင်ကြီးမားတဲ့အကွဲပြဲတွေဖြစ်တာ NLD ခေါင်းဆောင်ဒေါက်ဆန်းစုကြည်အပေါ်တည်သူလူထုထောက်ခံမှုကြီးမားတာစစ်ဘုတ်ချုပ်ဟောင်းတွေရဲ့ပြည်ခိုင်ပြိုးပါတီကိုတည်သူလူထုကြီးကလုံးဝကြိုက်နှစ်သက်ခြင်းမရှိတာနဲ့အခြားအချက်လက်တွေကြောင့်ဖြစ်ပါတယ်။ဒီလိုနဲ့စစ်ဘုတ်ချုပ်တွေနဲ့စစ်ဘုတ်ချုပ်ဟောင်းတွေဟာအုပ်ချုပ်ရေးအာဏာကိုလက်လွတ်လိုက်ရရုံတည်းမကရွေးကောက်ပွဲတွေမှာအလွန်ကိုအရေးပါတဲ့အခမ်းကဏ္ဍမှာရှိနေတဲ့ရွေးကောက်ပွဲကော်မရှင်လို institution ကြီးတွေကိုပါလက်လွတ်ဆုံးရှုံးသွားခဲ့ရပါတယ်။အဲ့ဒီအချိန်ကစနောင်တမနာလုပ်ဖို့ရည်မှန်းချက်ရှိတဲ့အဲ့ဒီလိုရည်မှန်းချက်ရှိကြောင်းသတင်းမီဒီယာတချို့ကိုတွဲဝိုက်ပြီးပြောလို့ရှိတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အတွက်2008ဖွဲ့စည်းပုံဟာအထောက်ပံ့ဖြစ်ဖွယ်တိမ်ရှိတော့ပါဘူး။ဖွဲ့စည်းပုံအရသမရရွေးမဲ့ပြည်ထောင်စုလွှတ်တော်ထဲမှာသူခန့်နဲ့တက်မတော်ကိုစလင်25ရာခိုင်နှုန်းတေချာပေါက်ရှိနေမှာဖြစ်ပေမဲ့ရွေးကောက်ပွဲမှာကိုယ့်ဘက်ကခန့်ထားတဲ့ကော်မရှင်တွေမရှိပဲတိခိုင်ပြိုးပါတီဟာလွှတ်တော်တစ်ခုလုံးရဲ့25ရာခိုင်နှုန်းကျော်
တနည်းရွေးကောက်ပွဲမဲဆန္ဒနယ်မြေရဲ့30လေးရာခိုင်နှုန်းကျော်နိုင်ပါမလားဆိုပြီးဖြစ်ပါတယ်။တကယ်လဲ2020ရွေးကောက်ပွဲမှာNLD က80နှစ်ရာခိုင်နှုန်းတိခိုင်ကျော်ပါတီက60ရာခိုင်နှုန်းကျော်ပဲအနိုင်ရတာကတက်တည်ကြခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်လဲတိုင်းရင်းသားတွေလွှတ်တော်တွေပူရောက်ရေးဆိုတဲ့စကားလုံး၃ကြီးသူ့အနေနဲ့လက်ရှိမြန်မာနိုင်ငံမှာကျင့်သုံးနေတဲ့ရွေးကောက်ပွဲမှာမဲဆန
ကိုစားပြုတဲ့ PR စနစ်ကိုကျင့်သုံးဖို့ထောက်ခံတယ်ဆိုပြီးပြောဆိုခဲ့ပါတယ်။လောလောဆယ်စစ်အစိုးရကဥဆောင်ရေးဆွဲထားတဲ့ထိုင်းနိုင်ငံရဲ့ဖွဲ့စည်းပုံမှာဝင်ကြီးချုပ်ကိုရွေးချယ်မဲ့လူ950အတွက်အာဏာပိုင်တွေခန့်နာ250မဲဆန္ဒနဲ့တခုချင်းအလိုက်ရွေးကောက်ပွဲလုပ်ပေးတာ350 PR စနစ်နဲ့အချိုးကျခွဲပေးတာက150ပုံစံလုပ်ထားပါတယ်။လက်ရှိရွေးကောက်ပွဲမှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ဟာ82ရာခိုင်နှုန်းအထိနိုင်တယ်ဆိုပေမဲ့ထိုင်းဖွဲ့စည်းပုံအရဆိုရင်တော့အစိုးရဖွဲ့နိုင်တဲ့အရေးအတွက်နဲ့တောင်မနည်းဆက်ပါဘူး
။ဘုရုံမူကြီးမေအောင်လှိုင်ဟာ2008ဖွဲ့စည်းပုံကိုရွေးကောက်ခံနေဘလို့နည်းနဲ့မှဘရောမအစိုးရအာဏာမရနိုင်တဲ့အဲ့ဒီထိုင်းစစ်အစိုးရရဲ့ဖွဲ့စည်းပုံဆန်းဆန်းဖြစ်စေလိုပုံရပါတယ်။ဒါပေမဲ့ခက်တာကသူ့အနေနဲ့2008ဖွဲ့စည်းပုံကိုပြင်မယ်ဆိုရင်လည်းဖွဲ့စည်းပုံအရပဲလွတ်တော်တွင်ပြင်ဖို့အင်အားကရှိမနေပြန်ပါဘူး။ဒီအတွက်2008ဖွဲ့စည်းပုံကိုဖျက်ပစ်ဖို့အထိပြောဆိုလာတာဟာသူ့ရဲ့ဆန္ဒအစစ်အမှန်ဖြစ်နိုင်ပါတယ်။2008ဖွဲ့စည်းပုံကိုဖျက်ပစ်ဖို့ဆိုတာကလည်းသူ့အရင်ရှေ့ကဆက်အနာရှင်တွေနီးတူဆက်အနာသိမ်းပြီးမှလုံလို့ရမှာဖြစ်တာကြောင့်အဲ့လိုအာနာသိမ်းပွဲဆင်နွှဲမလားမဆင်နွှဲဘူးလားဆိုတာကိုတော့ရုပ်မူကြီးမေအောင်နိုင်ကိုယ်တိုင်ဆုံးဖြတ်ရမှာဖြစ်ကြောင်းပ
ါမင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြတ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့စာရိုးလေးတွေရေးလာကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုဝေမျှပေးကြပါရနော်။တီလာအရှင်ဆိုတဲ့သောရရှင် Facebook ပေါ်မှာလာရေးထားတာကမင်္ဂလာပါ VOA VOA ဝိုင်းတော်သားများအားလုံးစိတ်လက်နှစ်ပါးကြည်လင်ရှင်သာပြီးတော့လူအင်ဟုသမျှအထမြအောင်မြင်ပါစေရှင်။ဟုတ်ကဲ့ပါ။မင်္ဂလာရှိလာတဲ့အစုတောင်းလေးပါနော်။အထူးပဲကျေးဇူးတင်ပါတယ်။ဒီသောရရှင်လေးစိတ်လက်နှစ်ပါးကြည်လင်ရှင်မြပါစေလို့ပြန်ပြီးတော့အစုတောင်းပေးကြပါရရှင်။နောက်ထပ်ကချင်းပြည်နယ်ဗမော်ခရိုင်ကရေးလာတဲ့သောရရှင်လန်လေးဆိုတဲ့သောရရှင်ကလည်း VOE ကိုစာရေးကြပါလေဘယ်ကိုပို့ရမလဲဆိုပြီးရေးလာတာပါ
မင်္ဂလာပါ VOE ဝိုင်းတော်သားများအားလုံးကိုစိတ်တပြားရှင်လန်းကြပါစေလို့ဆုတောင်းလိုက်ပါတယ်ကချင်းပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မန္တာအုပ်စုနေလန်လေးဖြစ်ပါတယ် VOE Radio အစီအစဉ်ကိုလည်းအားရင်အားလို့နားဆင်အားပေးနေပါတယ် Facebook ကနေလည်းကြည့်ဖြစ်ပါတယ်ဒီမှာမေးချင်လို့ပါ VOE ကိုကျွန်တော်စာရေးပြီးတော့ရင်ဖွင့်ချင်တာရှိပါတယ်မျိုးနယ်ရက်ရွာကအဖြစ်ပြက်တွေကိုလည်း VOE ကိုပေးပို့ခြင်းပါတယ်ဘလို့ပို့ရမှန်းလည်းမသိလို့ပါပေးပို့ရမယ့်လိစာလေးရခြင်းပါတယ်အခုရေးတဲ့လိစာကရေးလို့ရပါသလားခင်ဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကိုပြန်ကြားရမယ်ဆိုတော့ကျမတို့စီစာရင်းနိုင်တဲ့လိစာကိုဒီအစီအစဉ်အဆုံးမှာကြီးညာပေးပါမယ်နော်ဒါမှမဟုတ်လည်းအခုပို့တယ်လို့ပဲ Facebook ပေါ်မှာကျွန်တော်ရင်ဖွင့်ခြင်းပါတယ်ဆိုပြီးရေးလာလို့လည်းရပါတယ်နောက်ပြီးတော့ကျမတို့ VOE မြန်မာပိုင်း Facebook စာမျက်နှာကစာရေးပြီးတော့ message ပို့လို့ရတဲ့နေရာမှာလည်းလှမ်းပြီးတော့ရေးလို့ရပါတယ်အဲ့တော့တယ်လီဖုန်းနဲ့သုံးရတာမလို့တယ်လီဖုန်းပို့ပဲဒီ internet ပို့ပဲကုန်ပါမယ်နော်စာပို့ကတော့ကုန်မှာမထင်ပါဘူးဒါမှမဟုတ်လည်းဒီကျမတို့အစီအစဉ်အနောက်ပိုင်းမှာကြီးညာပေးတဲ့လိစာကိုစာထည့်လိုက်လို့ရပါတယ်ရှင်နောက်တော့ရရှင်ဥတာနုကတော့တင်းင်းရေ TV မဂ္ဂဇင်းစီစဉ်ကိုကြည့်ရှုပြီးတော့ဘာသတင်းမဲ့ဖြစ်ဖြစ်သတင်းရရင်တော်ပါပြီတဲ့ဒီသတင်းဟုတ်တယ်မဟုတ်ဘူးမှန်တယ်မမှန်ဘူးဆိုတာနားထောင်သူဆုံးဖြတ်ပါလိမ့်မယ်ဆိုတော့ရေးလာပါတယ်အောင်ကွန်ဆိုတဲ့သောရရှင်ကတော့ဒီကျမတို့ VOA မြန်မာပိုင်းကနေအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်သူကတော့ရွှေပြောင်းမြန်မာရေးအတွက်သတင်းကိုထုတ်လွှင့်ပေးပါလို့ VOA ကိုတောင်းဆိုပါတယ်တဲ့ခုခုလင်းဆိုတဲ့သောရရှင်ကတော့ကျွန်တော်ရဲ့ page မှာလူချင်းမင်းရဲ့ video နဲ့စာများကိုလူချင်းမင်းရဲ့မူရင်း credit အတိုင်းမပြောင်းမလဲမရှိပဲ 100% link အပါဝင်YouTube ကနေ download ဆွဲပြီးတော့တင်ခွင့်ရှိမလားသိပြရသေးတယ်ခွင့်ပြုချက်တောင်းဆိုပါတယ်ကျွန်တော်ရည်ရွယ်ချက်ကတော့တနေရာထဲမှာ link အစုံဖော်ပြပေးချင်တာပါတဲ့ဟုတ်ကဲ့ပါဒီသောရရှင်ကိုကိုလင်းပြောထားသလို view မြန်မာဝိုင်းတင်ဆက်မှုတွေကိုမှတ်တဲ့စိတ်လုံးဝမဖုံးကွယ်ပဲနဲ့ပြန်လည်ထည့်ဆင်ပြီးတော့ဖော်ပြချင်တာဖော်ပြလို့ရပါတယ်နော်ကျေးဇူးတင်ပါတယ်ချစ်ကိုကိုမင်းဆိုတဲ့သောရရှင်စာရိုးလေးတစ်စောင်ရေးလာတာကတော့မြန်မာအားသားနဲ့ပတ်သက်တဲ့သတင်းလေးတွေတင်ပေးစီချင်ပါတယ်တဲ့ဟုတ်ကဲ့ပါရှင်ကျမတို့ VOE ကနေပြီးတော့အပတ်စဉ်အားကစား
အစီအစဉ်ကတော့ရေဒီယိုရုံးမြင့်တန်ကြားမှာပါထုတ်လွှင့်ပေးနေတာပါနော်မြန်မာနိုင်ငံကထူးခြားတဲ့အားကစားသတင်းမျိုးနောက်ပြီးတော့အထူးသဖြင့်တော့နိုင်ငံတကာအားကစားသတင်းတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ဒီအစီအစဉ်ကိုကျမတို့ရဲ့ရေဒီယိုရုံးမြင့်တန်ကြားတိုက်ရိုက်ထုတ်လွှင့်မှုတွေအပြင်ကျမတို့ VOA မြန်မာဝိုင်း website စာမျက်နှာနဲ့ VOA Facebook စာမျက်နှာပေါ်မှာကြည့်ရှုပြီးနားဆင်နိုင်ပါတယ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ကတော့ရေမျိုးသူဆိုတဲ့ Facebook account ပါရှင်ဖြစ်ပါတယ်။သူကအကုန်လုံးအစီအစဉ်တင်ဆက်တာရဲ့သဘောကျပါတယ်တဲ့။တခါတလေမြန်မာနိုင်ငံအကြောင်းနိုင်ငံတကာသတင်းတွေကဆောင်းပါးတွေကိုမူရင်းအပေါ်မှာပြတင်ဆက်တာကိုလူတွေကနားလည်မှုလွဲပြီးတော့ကြံ့ကြံ့တဲ့စကားလုံးတွေနဲ့ပတ်ချက်ရေးပြီးတော့တုံ့ပြန်ကြတာတွေတွေ့ရင်တော့စိတ်မကောင်းပါဘူးတဲ့။သတင်းထုတ်လွှင့်တင်ဆက်မှုရဲ့သဘောတရားကိုအားလုံးသိထားဖို့လိုပါတယ်။ VOA ဝိုင်းတော်သားတွေကျမ်းမာကြပါစေဆိုပြီးတော့ရှင်းလာပါတယ်ရှင်ဟုတ်ကဲ့ပါဒီတော့ရှင်ပြောသလိုမျိုးနိုင်ငံတကာသတင်းတွေမှာပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုတင်ပြတဲ့အခါမှာဒီကျမတို့ VOA မြန်မာပိုင်းကအာဝဖြစ်ပါတယ်ဆိုပြီးတော့ဒီဒေါ်လာထွက်ဆိတ်ဆိုပြီးတော့ဒီတော့ရှင်ပြောသလိုပဲရိုင်းဆိုင်တုံ့ပြန်ရေးကြတာတွေတွေ့ရပါတယ်ရှင်ဒါမဲ့လည်းဒီသတင်းသဘောတရားကိုနားလည်တဲ့သူတွေကတော့လည်းအများကြီးရှိနေသေးတာမလို့ဟိုအထင်လွဲမှာပြရေးတဲ့သူတွေလည်းဒီနေ့တော့သူတို့လည်းတင်းသိသွားလိမ့်မယ်လို့ပဲကျမတို့ယူဆမိပါတယ်နော်အခုလိုစာရေးပြောလာတဲ့အတွက်ကျေးဇူးတင်ပါတယ်ကိုလက်ဆိုတဲ့တော်ရရှင်ကတော့အားပေးပါတယ် VOE တဲ့အစီအစဉ်တွေကိုအမြဲအားပေးနေပါတယ်တောင်းတွေဘယ်လောက်ဖွင့်မလဲဆိုတာတည်ချင်ပါတယ်နောက်တစ်ခုကလိုင်းမော်ကနေပြီးချင်းငွေတွေလုပ်ငန်းတွေတရားဝင်လုပ်ငန်းလုပ်နေတာလားဖွင့်ထားတာတကယ်ပါလားတဲ့ဟုတ်ကဲ့လိုင်းမော်ကနေပြီးတော့လောက်တာတွေကတော့တကယ်ဘန်ကမဟုတ်ဘူးဆိုရင်တော့အစ်စ်အမှန်လို့ပြောတာခက်ပါရဲ့နော်ဒါကြောင့်မလို့မလောက်တာကောင်းပါရဲ့နောက်အကြောင်းတွေပြီးတော့ပြန်ဖွင့်မလဲဆိုတာမြန်မာနိုင်ငံကိုမေးတာလားဒါမှမဟုတ်တခြားနိုင်ငံတွေကအကြောင်းတွေပြီးတော့ဖွင့်မလဲဆိုတာမေးရလားဆိုတာရှိပါတယ်မြန်မာနိုင်ငံကတော့အခုလောလောဆယ်အကြောင်းတွေပြန်ပြောပြန်ဖွင့်မလဲဆိုတာတိတ်ပြောတော့မှန်းလို့မရပါဘူးနော်ဟိုအမေရိကန်ပြည်အောင်စုမှာယောဂါနည်းနည်းလေးငြိမ်နေတယ်ဆိုတာတော့မှကျောင်းတွေကပြည်နယ်တစ်ခုနဲ့တစ်ခုအလိုက်ကျောင်းတွေပြန်ဖွင့်တာမဖွင့်ဘူးဆိုတာရှိပါတယ်။ဒီယောဂါကူးစက်မှုအခြေအနေပေါ်မှာမူတည်နေပါတယ်။အဲဒါကြောင့်မလို့ဘယ်ဟာမှတန်ပြောလို့မရပါဘူးရှင်။ COVID ဆိုလို့ဒီကောင်မှာကူးစက်ပြန့်နှံ့နေတဲ့ COVID ကလည်းအခြေအနေကကောင်းလာတယ်လို့မရှိသေးပါနဲ့။ COVID ယောဂါနဲ့ပတ်သက်ပြီးတော့လည်းနောက်ထပ်သောရရှင်တယောက်ရေးလာတာကတော့မင်္ဂလာပါခင်ဗျာတဲ့ကျွန်တော်က VOA ရဲ့အမာခံပရိသတ်ပါနေတိုင်းလိုလိုလဲအစီအစဉ်နေနားထောင်ပါတယ်တဲ့ဒါဆိုရင်တော့စာလေးပြန်ကြားပေးတာကြားမယ်ထင်ပါတယ် COVID-19 နဲ့ပတ်သက်တဲ့သတင်းတွေနားထောင်တိုင်းမှာတရုတ်နိုင်ငံမှာယောဂါဝင်တာဖြစ်တဲ့သူတွေအကြောင်းသိမှပါသလိုပဲနော်တဲ့မြန်မာနိုင်ငံအပါအဝင်တခြားနိုင်ငံတွေအကုန်လှိမ့်ခံနေရပြီးတော့တရုတ်နဲ့ပတ်သက်ပြီးတော့ COVID-19 အကြောင်းမကြားရလို့မေးကြည့်တာပါတဲ့ဟုတ်ကဲ့ COVID-19 ကတရုတ်နိုင်ငံမှာစတင်ကူးစက်ပြန့်ပွားတာဖြစ်ပေမဲ့ကျိုးအစိုးရကချက်ချင်းဆိုသလိုတော်တော်တင်းတင်းကျပ်ကျပ်ထိန်းချုပ်ပြီးတော့သူတို့စီကနေပြီးတော့ယောဂါကပျောက်ကင်းလူနေပါဖြစ်သွားခဲ့တာပါဒါကြောင့်မလို့လေတရုတ်နိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကတခြားနိုင်ငံတွေထက်စာရင်တိတ်ပြီးတော့မကြီးလာတာမလို့မပါတာဖြစ်ပါတယ်အခုတော်တော်တရုတ်နိုင်ငံမှာပြန်ပြီးတော့ယောဂါကူးစက်မှုတွေဖြစ်ပွားနေတဲ့သတင်းတွေပြန်ပြီးတော့တက်လာနေပါရဲ့နော်ဒါမဲ့လေအိန္ဒိယနိုင်ငံတို့နောက်ပြီးအမေရိကန်ပြည်အောင်စုဘရာဇီးယားဒီလိုမျိုးအကြီးအကျယ်ကိုဗစ်ကိုကူးစက်ပြန့်နေတဲ့နိုင်ငံတွေနဲ့ရှင်တော့တရုတ်နိုင်ငံကမပြောပါလောက်ဘူးဖြစ်ပါတယ်ရှင်ဒါနဲ့ COVID ကာလဒီလုပ်ငန်းတွေရန်နာထားရပြီးတော့အလုပ်တွေလည်းမလုပ်ရတဲ့အချိန်မှာအစိုးရကထောက်ပံ့ကြေးငွေတက်နိုင်သလောက်ဒီလိုအပ်တဲ့သူတွေအတွက်ပေးပို့ပါရနော်ဒီမှာနိုင်ငံတော်ကပေးတဲ့ထောက်ပံ့ကြေးငွေမရပါဘူးဆိုတော့ရေးလာရေးစာရင်းမကြာခဏရရှိပါရင်သူကတော့သူတို့နေတဲ့မြို့နယ်မှာဘယ်သူမှမရပါဘူးဆိုပြီးတော့အခုလိုမျိုးရေးလာတာပါ
မင်္ဂလာပါ VOA ကျွန်တော်တို့မကွေးတိုင်းဒေသကြီးစင်ပေါင်ဝဲမြို့နယ်မောင်တုံကျေးရွာမှာတော့နိုင်ငံတော်ကထောက်ပံ့ပေးတဲ့ငွေတွေကိုဆင်းရဲသားလက်လုတ်လက်စားတတ်တတ်မဝေဘဲနဲ့တရွာလုံးကိုဝေပစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အုတ်ချုံရီမူကမရှိစင်ရသားတွေကိုစင်ရလာပေးလဲပါပြောတော့မရှိစင်ရသားတတ်မဟုတ်ဘဲနဲ့လေပိုင်ရှင်တွေကိုကားပိုင်ရှင်တွေပါစင်ရင်သွားပေးကြပါတယ်ကျွန်တော်တို့ရွာမှာအင်ဂျီ200ရှိပါတယ်စင်ရသားလက်လုတ်လက်စားက80ကျော်ရှိပါတယ်စင်ရင်သွားပြီးတော့လက်လုတ်လက်စားရောချမ်းသာတဲ့သူရောဥည်130သွားပေးပါတယ်အမှန်တကယ်ရတော့အထက်ကတိန်တောင်ကို2000လုံးနဲ့43အင်တောင်စုစာချပေးပါတယ်အင်တောင်စုများလို့ဆိုပြီးတော့အထက်ကဖြတ်ချတာပါဘိုးကဖြတ်တာလားအတိုင်းကဖြတ်တာလားမြို့နယ်ကဖြတ်တာလားဆိုတော့လေကျွန်တော်တို့ကမသိရပါဘူးဒါကြောင့်မို့လို့စင်ရသားတက်တက်အိမ်တော်စုစီရင်ကိုအတိအကျဖြစ်အောင်စီရင်ပြုစုပေးပါလို့အထက်လူကြီးတွေကိုသိအောင်ဗီဝေကတဆင်တင်ပြလိုက်ပါတယ်ဗ
ျသူတို့ဒေတာမှာဒီထောက်ပံ့ကြီးပေးအပ်တဲ့နေရာမှာမျက်မျက်တတာပေးအပ်မှုမရှိပါဘူးဆိုပြီးတော့အခုလိုရေးပြီးတော့တိုင်တန်းလာတာဖြစ်ပါတယ်
အချင်းတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်မျိုးနဲ့ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြရေးလာကြတဲ့စာတွေကိုလည်းဖီယိုကလက်ခံရရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။တော်ရရှင်မျက်မိုးဆိုတဲ့တော်ရရှင်ကညီမနိုင်ငံကအချင်းတွေနဲ့ပတ်သက်ပြီးတော့တော်တော်လေးကိုစိတ်ပြအာရုံနေတဲ့ပုံရှိတယ်ဆိုတာသူရဲ့စာမှာတွေ့ရပါတယ်။အရ ကိုအခွန်အွေနဲ့ပဲပြန်လဲတိဆောက်ပါစီးပွားရေးပြောင်းလဲမှုမရှိရင်သူများနိုင်ငံတွေမှာအလုတ်သွားလုပ်နေရအောင်ပါပ
ါဟုတ်ကဲ့ကိုမြမှုကတိုင်းပြည်လဲအခွန်တွေပဲကျန်တော့တယ်လို့ရေးလာတာပါတော်ရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်မြန်မာဒေသတော်ရရှိနေတဲ့မြစ်တာဒေသဆောင်တချင်းလေးတပုတ်နဲ့လည်းဖြောပြပေးသွားအောင်မှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်ပြက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားစနေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်နေကြိုးစွနေပါတယ်ရှင VOA တော်ရရှင်တွေအတွင်းဒီပေါ်ပါမြစ်တာဒေသဆောင်မြန်မာတချင်းလေးတို့နဲ့ဖြောပြပေးချင်ပါတယ်ရှင်။ Gravity အပြင်ဘက် Control ဆိုတဲ့စာသားလေးနဲ့တချင်းလေးဖြစ်ပါတယ်။တချင်းရဲ့ကောင်းစဉ်ကတော့နှေးသွားတယ်ဖြစ်ပါတယ်။ထက်ရန်တီဆိုထားရဲ့နှေးသွားတယ်ဆိုတဲ့တချင်းလေးကိုနားထောင်ကြည့်ပါဦးနော်။ဆိုရဲနှေးသွားတယ်ဆိုတဲ့တခြင်းနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ထွက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရတဲ့သူတွေအနေနဲ့ VOA Internet စာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်တာပါကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ် ီတလီနိုင်ငံတောင်ပိုင်းကပြရိုက်တစ်ခုကိုရှေးဟောင်းအကျွေးစေး200ကျော်ခရီးရန်ဘုံကြီးတစ်ပါးကတဆင်တခုတစ်ယောက်ကပြန်ပေးခဲ့ပါတယ်။အာဂျင်တီးနားနိုင်ငံမှာကမ္ဘာအကြီးဆုံးဒိုင်နိုဆောကြီးရဲ့အယိုးစုကြောက်ဖြစ်ရုပ်ကျွန်းတွေကိုတူးဖော်နိုင်ခဲ့ပါတယ်။ဒီလိုကမ္ဘာဒေါ်လာကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချိုင်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်။
ရှိအောင်ကျွေစင်200ကျော်ကိုတခုတစ်ယောက်ကခရီးရန်ဖုန်ကြီးကဘာကနေတဆင်တိတိနိုင်ငံကြောင်မင်းကပြရတဲ့တခုကိုပြန်ပေးခဲ့ပါတယ်။တခိုးလိုယူဆတဲ့အမီပွန်ဖော်လို့သူတူကအပြစ်တွေကိုခွင့်လွှတ်ပေးဖို့ကြားမှရင်နေပယ်မျိုးကပေးစတမ်ရှိအောင်ဥယင်ပြရတဲ့ကိုပြန်ပေးဖို့အကျွေစေးတွေကိုပေးခဲ့တာပါ။အဲ့ဒီပြရတဲ့ညွှန်ကြားရေးမှုလက်ထဲကိုထည့်ပေးဖို့ကိုလည်းအဲ့ဒီလူကမှားကြားခဲ့တယ်လို့ပြရတဲ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြန်ပေးခဲ့တဲ့ရှီအောင်ကျွေစီ208ခုမှာ9ခုကအတူတူဖြစ်ပေမဲ့လို့အများစုက BC 300စုကဖြစ်ပြီး AD 400စုကအကျွေစီတွေလည်းပါပါတယ်။အခုလိုအီတလီရှီအောင်နယ်မြေတွေကပစ္စည်းတွေခိုးယူခံရပြီးပြန်ပေးတဲ့အဖြစ်မျိုးတွေကအရင်ကလည်းဖြစ်ပူပါတယ်။အကြောင်းကတော့ဒီပစ္စည်းတွေဟာကျင်းစာတင့်နေတယ်လို့တချို့တွေကယုံကြည်ကြလို့ဖြစ်ပါတယ်ရှင
်။ရုရှားနိုင်ငံကနည်းပညာကုမ္ပဏီတစ်ခုဟာမိုးပြန်တိုက်စီအမားရဲ့မော်ဒယ်အစ်စ်သစ်စင်းကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။ဒီရင်ကို HoverSurf ကုမ္ပဏီကစမ်းသပ်ခဲ့တာဖြစ်ပြီးတော့2021ခုနှစ်အတွင်းအမြောက်အများထုတ်လုပ်ဖို့လည်းကြီးရွယ်ထားပါတယ်။အခုလက်ရှိစမ်းသပ်နေတဲ့မိုးပြန်တိုက်စီဟာရုရှားနိုင်ငံနဲ့ UAE RS ဆော်ဘွားများပြည်ထောင်စုမှစမ်းသပ်အောင်မြင်ထားတယ်လို့ကုမ္ပဏီကပြောပါတယ်။အနာဂတ်မှာဒီမိုးပြန်အစားရင်သာမြို့ကြီးတွေမှာအသုံးချနိုင်မယ်ဆိုရင်10ကီလိုမီတာအတွက်ကုန်ကျစရိတ် Russian Ruble 20 American Dollar 28ပြားလောက်ပဲကျသင့်မယ်လို့ကုမ္ပဏီဘက်ကပြောပါတယ်။
ကျန်းမာနိုင်ငံမှာစိတ်ပိုင်ပညာရှင်တွေကမျိုးတုံးပြောင်းပွေတော့မဲ့မြောက်ပိုင်းရှမ်းပြည်မျိုးဘူးကဲတင်နိုင်မှုအတွက်ဒရေသားနှစ်ခုထပ်မံဖန်တီးနိုင်ခဲ့ပါတယ်။ဒီအောင်မြင်မှုကြောင့်ရှမ်းပြည်မျိုးဒရေသားစုပေါင်း5ခုရှိသွားပါပြီ။တရားမဝင်အမဲလိုက်တက်ဖြတ်မှုတွေကြောင့်ကမ္ဘာပေါ်ကအဲ့လိုမြောက်ပိုင်းရှမ်းပြည်မျိုးတွေဟာနှစ်ကောင်ပဲကျန်တော့တာဖြစ်ပြီးနာချင်းနဲ့ဖာတူးဆိုတဲ့အမေနဲ့သမီးနှစ်ကောင်ပဲကျန်တာပါ။သူတို့နှစ်ကောင်စလုံးကလည်းမျိုးပေါင်းတဲ့အတွက်မျိုးတုံးတို့မဲ့အနေကိုရင်ဆိုင်နေရပါပြီ။အခုတော့သုတေသနပညာရှင်တွေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေရဲ့ချိုးဖောက်မှုကြောင့်တည်ဆုံသွားပြီဖြစ်တဲ့အကျံဖြူကြီးတကောင်ရဲ့တုပ်ပိုးနဲ့အမမျိုးဦးဆဲတွေကိုပြင်ပမျိုးပွားလေးကိုတုံပြီးဒရေအောင်ဖို့လှုပ်ဆောင်နိုင်ခဲ့တာပါလလုံးဆင်မှာအဲ့ဒီဒရေသား၅ခုကိုနိုက်ထရိုဂျင်အရင်နဲ့အေးခဲထားပြီးတော့အငါးကိုဝင်ဆောင်မဲ့မိခင်ကိုရှာဖွေနေပါတယ်အခုလိုလှုပ်ဆောင်နေတဲ့ Bio Rescues အဖွဲ့အနေနဲ့တောင်ပိုင်းကျံဖြူမျိုးစိတ်ခွဲတစ်ခုကကျံဖြူမတွေကိုကိုဝင်ဆောင်နိုင်မဆောင်နိုင်စမ်းသပ်ဖို့ကြံရှိနေပါတယ်နောက်3နှစ်အတွင်းမြောက်ပိုင်းကျန်းပြူတကောင်တော့မွေးနိုင်ဖို့စီစဉ်နေပြီးလာမယ့်အနှစ်20အတွင်းမှာတော့အကောင်ရေတက်လာအောင်လှုပ်ဆောင်နိုင်ဖို့လည်းညွှန်လင်းထားပါရရှင
်။အာဂျင်တီးနားနိုင်ငံမှာကမ္ဘာအကြီးဆုံးဒိုင်နိုဆောကြီးရဲ့အယိုးစုကြောက်ဖြစ်ရုပ်သွင်းတွေကိုတူးဖော်နိုင်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်68တန်းနီးပါးကကမ္ဘာပေါ်မှာကျင်းလည်ကျဆားခဲ့ကြတဲ့ဒီတတဝါကြီးရဲ့အယိုးစုကြောက်ဖြစ်ရုပ်သွင်းအပိုင်းအစတွေကို2012ခုနှစ်ခရဲကစတင်တွေ့ရှိခဲ့တာဖြစ်ပေမဲ့လည်းအဲ့ဒီအချိန်တုန်းကအယိုးစုတွေမပြည့်စုံသေးတဲ့အတွက်တွေ့ရှိမှုဟာဘလောက်အရေးပါတယ်လဲဆိုတာကိုမသိခဲ့ပါဘူးကြောရိုး24ခုနဲ့တခြားအယိုးတွေကိုစူးစီးဆက်ဆက်နိုင်တော့မှသာအပင်စားဒိုင်နိုဆောမျိုးဖြစ်တဲ့တိုက်တန်နိုဆောလို့ခေါ်တဲ့အကောင်ကြီးဖြစ်နိုင်ကြောင်းနဲ့ကမ္ဘာပေါ်မှာရှာဖွေတွေ့ရှိသမျှတွေမှာအကြီးဆုံးဖြစ်နိုင်ကြောင်းကြေညာနိုင်ခဲ့တာပါတိုက်တန်နိုဆောတွေဟာလေဝင်းရှည်အမီးရှည်နဲ့တိုင်လုံးလို6ယောက်တွေရှိတဲ့ဆော်ရိုပေါ့အုပ်စုအနွယ်ဝင်အရွက်စားဒိုင်နိုဆောတွေဖြစ်ပါတယ်။အခုတွေ့ရှိရတဲ့ကြောက်ဖြစ်ရုပ်ကျွင်းတွေဟာအပြည့်အစုံမရှိသေးပေမဲ့တွေ့ရသမျှထဲမှာတော့အကြီးဆုံးဖြစ်တဲ့အကြောင်းပညာရှင်တွေကပြောပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ
။မြန်မာနိုင်ငံမှာအခုမနေ့စောပိုင်းစစ်တပ်ကနေပြီးတော့အာဏာသိမ်းလိုက်ပြီးဆိုတဲ့သတင်းကြေပြန့်ဖြစ်ပေါ်နေပါတယ်။VOE ကနေပြီးတော့စုံစမ်းမြင်းများထားတော့ပြည်ထောင်စုတိုင်းအစိုးရဝန်ကြီးချုပ်အားလုံးနှိပါနဲ့အာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပါတီခေါင်းဆောင်တချို့ပြင်တက်ကြွလှုပ်ရှားသူတချို့ကပါစစ်တပ်ကနေပြီးတော့ဖမ်းဆီးခေါ်ဆောင်မှုတွေရှိနေပြီလို့သိရပါတယ်။နေပြည်တော်ပအဝင်နေရာအတော်ပြင်းများကလည်းဖုန်းလိုင်းတွေဆက်သွယ်လို့မရပါဘူး။စစ်တပ်ကအာဏာသိမ်းလိုက်ပြီလားဆိုတာကိုတော့ VOE အနေနဲ့တိကျအတည်ပြုလို့မရသေးပါဘူး။အခုဖေဖော်ဝါရီလ၁ရက်နေ့မှာတော့ပြည်သူ့လူထုကိုခေါ်ယူဖို့အတွက်မူလကနေပြီးတော့စီစဉ်ထားတာဖြစ်ပါတယ်။ဒီဖြစ်ရနောက်ဆက်တွဲအခြေအနေတွေကိုတော့ VUE website နဲ့လူမှုကွန်ရက်တွေမှာအချိန်နဲ့အညီတင်ပြပေးသွားပါမယ်
။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ coronavirus ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VUE မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VUE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမရှင်လေးပါ။
This program has come to you from the Voice of America, Washington.